Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2024ခုနှစ်အောက်တိုဘာလ2ရက်ဗုဒ္ဓဘူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်တံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်အစီအစဉ်တွေကိုတော့ line to meter 32 kHz 9339နဲ့9383 line to meter 51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါလေရှင်။ဗုဒ္ဓဖူးညရဲ့အစီအစဉ်မူကကျမစုမမ
မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျမခင်းလေးပါဒီညတော့ထိတ်တန့်ရောက်သတင်းတွေကိုမဆုမွန်နဲ့တူတင်ဆက်ပေးသွားပါမယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့ Hezbollah အဖွဲ့နဲ့ Israel ကြားစစ်ပွဲတွေဆက်လက်ပြင်းထန်နေပါတယ်စစ်ကောင်စင်ကတကောင်စင်းတွေကိုကောက်ယူနေပါပြီမြန်မာနိုင်ငံမှာမူးယစ်မှောင်ခိုမှုတွေတိုးလာကြောင်းထိုင်းဘက်ကသတိပေးလိုက်ပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ကချင်ပြည်နယ်အရှေ့ပိုင်းကစီးရဲနဲ့စီးပွားရေးအရေးပါတဲ့မြေရှားသတ္ထုထွက်တဲ့ချီပွေနဲ့ဆော်လော်ကို၄ရက်အတွင်းမှာ KIA ကချင်လွတ်လပ်ရေးတပ်မတော်ကတင်းယူလိုက်နိုင်ပြီဖြစ်ပါတယ်
။ဆော်လော်ကိုတော့ဒီနေ့မနေ့ခုနှစ်နာရီဝန်းကျင်လောက်မှာအပြီးတင်ပိုက်လို့ရပါပြီ။ချီပွေလည်းမနေ့အတင်းလိုက်ပြီ။ဆန်တော်တင်းပြီ။ချီပွေလည်းတင်းပြီ။ကိုဆော်လော်လည်းပြန်တင်းပြီ
။ KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးပြောပြပေးခဲ့တာပါရှင်။ဒီသတင်းအပြည့်အစုံနဲ့အတူစေပရိပခတွေပြင်းထန်နေတဲ့ရခိုင်မှာတော့စစ်ကောင်စီထိန်းချုပ်နေမြေတွေမှာသကောင်စင်းတွေစပြီးတော့ကောက်နေပါပြီဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အမေရိကန်ရွေးကောက်ပွဲအကြိုအထူးအစီအစဉ်မှာတော့မနေ့ကကျင်းပခဲ့တဲ့ Democratic Party သမ္မတလောင်းနဲ့ Republican Party ဒုသမ္မတလောင်းတို့ရဲ့အခြေတင်စကားစစ်ထိုးပွဲအစီအစဉ်နောက်ဗိုလ်တပူးညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုရင်းဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးပါမယ်ရှင်
လဗနွန်နိုင်ငံမြို့တော်ဘေရွတ်မြို့တောင်ပိုင်းစင်ကြေဘုံနေရာတွေကိုအစ္စရေးဘက်ကလေကြောင်းကနေတိုက်ခိုက်မှုတွေလုပ်ခဲ့ပြီးတော့ Hezbollah ပြစ်မှတ်တွေကိုလည်းတိုက်ခိုက်ခဲ့တာလို့အစ္စရေးစစ်တပ်ကပြောပါတယ်။တချိန်တည်းမှာပဲ Hezbollah စစ်သွေးကြွအဖွဲ့ကလည်းမြို့ရဲကိုဝင်ရောက်ဖို့ကြိုးစားနေတဲ့အစ္စရေးတပ်တွေနဲ့တိုက်ပွဲဖြစ်ခဲ့တယ်လို့ပြောပါတယ်။အစ္စရေးကိုအီရန်ကမစ်ဆိုင်းတုံးနဲ့တိုက်ခိုက်မှုတွေအပါအဝင်ဒေသပြင်ပြည်ပခန့်တွေကြီးထွားလာတဲ့ကိစ္စကိုကုလသမဂ္ဂလုံခြုံရေးကောင်စီမှဒီကနေ့တွေ့ဆုံဆွေးနွေးဖို့ပြင်ဆင်နေချိန်မှာပဲအခုလိုတိုက်ပွဲတွေကဆက်လက်ဖြစ်ပွားနေတာပါ။အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကတော့အီရန်ရဲ့တိုက်ခိုက်မှုကိုပြင်းထန်စွာရှုတ်ချခဲ့ပြီးတော့ဒါဟာရန်လိုတဲ့လုပ်ရဖြစ်တယ်လို့ဝေဖန်လိုက်ပါတယ်။နောက်ထပ်တိုက်ခိုက်မှုတွေမလုပ်ဖို့ကိုလည်းအီရန်နဲ့အီရန်ကပံ့ပိုးထားတဲ့အုပ်စုတွေကိုလည်းတောင်းဆိုလိုက်ပါတယ်။အရှေ့လေပိုင်းဒေသမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေနဲ့အကျိုးစီးပွားတွေကိုကာကွယ်ဖို့အစ္စရေးအပါအဝင်ဒေသရင်းမှာရှိတဲ့မိတ်ဖက်နိုင်ငံတွေကိုကာကွယ်ဖို့အတွက်အမေရိကန်အနေနဲ့ဘရော့မှနောက်ဆုံးသွားမှာမဟုတ်ဘူးလို့ဝင်းကြီးအော့စတင်ကပြောထားပါတယ်။အစ္စရေးဝန်ကြီးချုပ်ကတော့အီရန်ခေါင်းဆောင်တွေအနေနဲ့ဒီတိုက်ခိုက်မှုတွေအတွက်ပေးဆက်ရလိမ့်မယ်လို့လည်းသတိပေးထားပါတယ်။online ပေါ်မှာပြန့်နှံ့နေတဲ့ video ပုံတွေမှာတော့အီရန်ကပစ်ခတ်လိုက်တဲ့မစ်ဆိုင်းတုံးတွေကအစ္စရေးကိုကြားရောက်ခဲ့တယ်လို့အိမ်နီးချင်းဂျော်ဒန်နိုင်ငံတဲကိုပါကြားရောက်ခဲ့တာပါအစ္စရေးဘက်ကတော့ဒီတိုက်ခိုက်မှုနဲ့ပတ်သက်တဲ့အသေးအပြောက်စင်းကိုချက်ချင်းထုတ်ပြန်ထားတာမရှိပါဘူးအီရန်သမ္မတကတော့ဒါဟာနိုင်ငံနဲ့နိုင်ငံသားတွေကိုကာကွယ်ဖို့အတွက်ဖြစ်ကြောင်းနဲ့အီရန်ဟာရန်လိုတတ်တဲ့နိုင်ငံမဟုတ်ပေမဲ့ချင်းချောက်မှုမှန်သမျှကိုပြက်ပြက်သားသားဆန့်ကျင်မယ်လို့ X လူမှုကွန်ရက်မှာရေးသားထားပါတယ်ရှင်
ဒိမတ်နိုင်ငံကအစ္စရေးတန်ရုံအနီးမှာပောက်ကွဲမှုနှစ်ခုဖြစ်ခဲ့တာကိုစုံစမ်းစစ်ဆေးနေပါတယ်လို့ရဲတပ်ဖွဲ့ကပြောလိုက်ပါတယ်။ကိုဘေဟေဂင်မြို့တော်ရဲ့မြောက်ပိုင်းမြို့ပြင်ပတ်မှာရှိတဲ့အစ္စရေးတန်ရုံအနီးညဘက်ပောက်ကွဲမှုအတွင်မှာတော့ထိခိုက်ရဒဏ်ရာရသူတွေမရှိခဲ့ကြောင်းနဲ့ကနဦးစုံစမ်းစစ်ဆေးမှုတွေစတင်နေပြီဆိုတာကို H လူမှုကွန်ရက်မှာရဲတပ်ဖွဲ့ကပြောဆိုခဲ့တာပါ။ပောက်ကွဲမှုဖြစ်ခဲ့တဲ့နေရာအနီးမှာရှိတဲ့အစ္စရေးတန်ရုံနဲ့ဆက်ဆက်မှုရှိမရှိဆိုတာကိုတော့စုံစမ်းနေဆဲဖြစ်ပါတယ်။ဒိမတ်သတင်းမီဒီယာတွေမှာလည်းပောက်ကွဲမှုဖြစ်တဲ့နေရာကိုရဲတပ်ဖွဲ့ဝင်အများပြားရောက်နေပြီးတော့အနီးတစ်ဝိုက်ကနေရာတော်တော်များများကိုတားဆီးပိတ်ဆို့ထားတယ်လို့ဖော်ပြပါတယ်အကာအကွယ်ဝတ်စုံတွေဝတ်ဆင်ထားတဲ့စုံစမ်းစစ်ဆေးတဲ့သူတွေကအထောက်အထားတွေရဖို့အတွက်အသေးစိတ်ရှာဖွေနေကြောင်းဒေတာရင်းသတင်းတွေမှာဖော်ပြပါတယ်ပောက်ကွဲမှုနဲ့ပတ်သက်လို့တော့အစ္စရေးတန်ရုံဘက်ကလက်တလောတစုံတရာပြောဆိုတာမရှိပါဘူးဒိမတ်ရဲတပ်ဖွဲ့ကတော့စုံစမ်းစစ်ဆေးတွေ့ရှိချက်တွေကိုအမြန်ဆုံးထုတ်ပြန်မယ်ဆိုပြီးပြောဆိုထားပါတယ်။လောလောဆယ်မှာတော့အစ္စရေးတန်ရုံအနာတဝိုက်ကလမ်းတွေကိုပိတ်ထားပြီးတော့လက်နက်အပြည့်စုံကင်ဆောင်ထားတဲ့စစ်သားတွေစောင့်ကြပ်နေတဲ့ပုံတွေကိုဒိမတ်သတင်းတွေမှာဖော်ပြနေပါတယ်ရှင်
။ယူကရိန်းနိုင်ငံအိုဒက်ဆာမြို့ကစစ်ကမ်းလုပ်ငန်းအဆောက်အုံကိုပိတ်မှတ်ထားပြီးတော့ရုရှားကဒရုန်းနဲ့တိုက်ခိုက်ခဲ့တဲ့အတွက်ကြောင့် truck ကားမောင်းသူ2ဦးဒဏ်ရာရခဲ့တယ်လို့ယူကရိန်းတောင်ပိုင်းကတာဝန်ရှိသူတွေကဒီကနေ့ပဲပြောလိုက်ပါတယ်။ ဒရုန်း32ခုနဲ့ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတစ်စိမ့်တစ်ပိုင်းအဖြစ်တိုက်ခိုက်ခံခဲ့ရတာလို့လဲယူကရိန်းစစ်တပ်ကပြောပါတယ်။ယူကရိန်းလေကြောင်းရန်ကာကွယ်တပ်တွေကဒရုန်း7စင်းကိုပစ်ချခဲ့ပြီးတခြား10စင်းကတော့ electronic sniper နဲ့တံပြန်တိုက်ခိုက်တဲ့အတွက်ကြောင့်မလို့ပြတ်ကျခဲ့ပါတယ်။ဆူမီယာရှိတွေကတော့ဒီတိုက်ခိုက်မှုဟာအခြေခံအဆောက်အုံတွေကိုပိတ်မထားတိုက်ခိုက်ခဲ့တာလို့ပြောပါတယ်။ background data အုပ်ချုပ်ရေးမှူးကတော့အဆိုပါတိုက်ခိုက်မှုကြောင့်နေအများပြပျက်စီးခဲ့ပြီးတော့စိုက်ပျိုးရေးအဆောက်အုံတစ်ခုရဲ့ခေါင်းမိုးကိုပါပျက်စီးခဲ့တယ်လို့ပြောထားပါတယ်ရှင်။
Democratic Party ကဒုတိယသမ္မတလောင်း Tim West နဲ့ Republican Party ကဒုတိယသမ္မတလောင်း JD Vance တို့နှစ်ဦးပထမဦးဆုံးအကြိမ်လည်းဖြစ်တကြိမ်နဲ့ကျင်းပမယ်နယူးယောက်ပြည်နယ်က CBS ရုပ်သံကနေကမကထလုပ်တဲ့စကားစစ်ထိုးပွဲမှာမနေ့တုန်းကပါဝင်ဆွေးနွေးခဲ့ကြပါတယ်မိနစ်60ကြာတဲ့စကားစစ်ထိုးပွဲမှာ American စီးပွားရေးနောက်ပြီးတော့ Israel ကို Iran ကတိုက်ခိုက်တဲ့အခြေအနေတနက်ကင်ဆောင်ခွင့်ထိန်းချုပ်ရေးတရေသားဖျက်ချခွင့်စတဲ့အကြောင်းအရာမျိုးစုံပေါ်မှာသူတို့နှစ်ဦးအခြေတည်ညှင်းခုန်ခဲ့ကြပါတယ်အီရန်နဲ့နိုင်ငံတကာသဘောတူညီခဲ့တဲ့နျူကလ িয়ার အစီအစဉ်ထိန်းချုပ်ရေးသဘောတူညီချက်ကနေသမ္မတဟောင်းဒေါ်နယ်ထရန့်နှုတ်ထွက်ခဲ့တာကိုဒီမိုကရက်ဒုသမ္မတလောင်းတင်ဝက်စ်ကဂွေးပန်းပါတယ်။တခြားအစားထိုးစရာအစီအစဉ်မရှိဘဲနဲ့နှုတ်ထွက်ခဲ့တာကြောင့်အီရန်ဟာနျူကလ িয়ার လက်နက်ပိုင်ဆိုင်မှုအတွက်အရင်ကထက်ပိုပြီးအခွင့်အရေးရတယ်ဆိုပြီးပြောဆိုတာပါ။ Republican Party ရဲ့ဒုသမ္မတလောင်း JD Vance ကတော့အမေရိကန်အင်အားဈေးကွက်တွေပျက်စီးတာစီးပွားရေးထိခိုက်တာတွေမှာတရားမဝင်ဝင်ရောက်လာသူတွေကြောင့်လို့အပြစ်ဖို့ပြီးတော့နေကြားတွေကိုဖွင့်ထားပေးတဲ့ဒုသမ္မတကမလာ Harris နဲ့လက်ရှိအစိုးရရဲ့မူဝါဒကြောင့်ဆိုပြီးတော့ဝေဖန်သွားပါတယ်။တရေသားဖျက်ချခွင့်နဲ့ပတ်သက်လို့အမျိုးသမီးတွေရဲ့ကိုယ်ပိုင်ဆုံးဖြတ်ခွင့်ကိုလေးစားဖို့အတွက်တင်ဝက်စ်ကပြောဆိုပေမဲ့ဒီကိစ္စတွေကိုပြည်နယ်ကပဲဆုံးဖြတ်ဖို့ Republican ဒုတိယသမ္မတလောင်း JD Vance ကပြောသွားပါတယ်။ဒုတိယသမ္မတလောင်းနှစ်ယောက်ရဲ့စကားစစ်ထိုးပွဲနဲ့ပတ်သက်တဲ့သုံးသက်ချက် VOA ရဲ့အထူးအစီအစဉ်ကိုတော့သတင်းနောက်ပိုင်းမှာအပြည့်အစုံရှုစားနိုင်ပါတယ်ရှင်။
ဖီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းထိုမီတာ32 kHz 9303ညနဲ့9383ညလိုင်းထိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505ညလို့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗုဒ္ဓဦးညထိတ်တန့်ရောက်တဲ့တွင်ကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်နိုင်ငံအနှံ့ပြည်ပခါတွေပြင်းထန်နေချိန်မှာပဲစစ်ကောင်စီကယူကောက်ပွဲအတွက်မဲစင်းတိကျရေးကိုအကြောင်းပြုပြီးတော့သကောင်စီရင်စတင်ကောက်ယူနေပါပြီ။စစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေလုံခြုံရေးယူထားတဲ့သကောင်စီကောက်ယူရဲ့အဖွဲ့တွေဟာကိုယ်ရေးအချက်လက်ပြည်တွင်းပြည်ပရွှေပြောင်းသွားလာနေသူတွေအကြောင်းအပါအဝင်မေကုံမောင်68ခုပါတဲ့စစ်တန်းနဲ့အတူရန်ကုန်မှာလည်းတအိမ်တက်စင်းစည်ရင်ကောက်နေပါပြီ။သကောင်စီကောက်တဲ့အစီအစဉ်မှာကျောင်းဆရာတွေဒေသခံအာဏာပိုင်တွေရဲတွေနဲ့ပြည်သူစစ်တွေပါဝင်ကူညီနေတယ်လို့လည်းအမည်မဖော်လိုတဲ့လုံခြုံရေးအာဏာပိုင်တယောက်ကိုကူကားပြီးတော့ AFP သတင်းကဖော်ပြခဲ့ပါတယ်။သကောင်စင်းကိုမနေ့9နာရီကနေညနေ6နာရီတွင်လိုက်လံကောက်ယူမှာဖြစ်ကြောင်းဒေသခံအာဏာပိုင်တွေကလည်းကြေညာထားပါတယ်။စစ်ကောင်စီရဲ့သကောင်စင်းကောက်ယူမှုဟာစစ်မှုထမ်းခေါ်ယူမှုကိုရှောင်ရှားလို့သူဒါမှမဟုတ်တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပူးပေါင်းသူတွေကိုဖော်ထုတ်နိုင်မှုလုပ်နေတာလို့သုံးသက်သူတွေလည်းရှိပါတယ်။တိုင်းနာလနဲ့ကိုင်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ချင်းညီနောင်များအဖွဲ့ချင်း Brotherhood Alliance ကတော့တကောင်စင်းကောက်ယူမှုဟာစစ်ကောင်စီရဲ့အာဏာကိုရှေ့ကျစေဖို့အတွက်ရည်ရွယ်ထားတာဖြစ်တဲ့အတွက်ပါဝင်မှုမလုပ်ကြဘူးနဲ့ချင်းညီနောင်များအဖွဲ့အနေနဲ့လည်းတကောင်စင်းကောက်ယူမှုမှာပါဝင်သူတိုင်းကိုထိထိရောက်ရောက်ရေးမှဖြစ်တယ်လို့သတိပေးထားပါတယ်။ကရင်မျိုးသားစီယုံ KNU ကလည်းအာဏာသိမ်းစစ်အစိုးရကနိုင်ငံရေးအရတရားဝင်မှုရဖို့အတွက်ကြိုးစားနေတာဖြစ်တယ်လို့တကောင်စင်းကောက်ယူမှုနဲ့ပတ်သက်ပြီးပြောထားပါတယ်ရှင်။
ပြည်တွင်းစစ်ဖြစ်နေတဲ့အိန္ဒိချင်းမြန်မာနိုင်ငံဘက်ကနေပြီးတော့မိုးရေစေဝါအမြောက်များဖမ်းဆီးရမိနှုံးကပိုးပြီးတော့မှများလာနေတယ်လို့ထိုင်းနိုင်ငံမိုးရေစေဝါနှိမ့်နှင်းအဖွဲ့ကပြောလိုက်ပါတယ်။မက်သဖက်တမင်းစိတ်ကြွစေအိုက်စ်လို့ခေါ်တဲ့ခရစ်စတမတ်ဆေးပြားတွေကိုမိုးရေမောင်ခိုသမားတွေကတောတောင်ထူထပ်တဲ့မြောက်ပိုင်းဒေသဒါမှမဟုတ်မဲခေါင်မြဝန်းမြစ်ကြောင်းတစ်ဆောက်ကနေထိုင်းနိုင်ငံထဲကိုပို့ဆောင်နေတာလို့မိုးရေစေဝါထိန်းချုပ်ရေးဘုတ်အဖွဲ့ ONCB ရဲ့ဒုတိယအတွင်းမှုချုပ်Root Paraset ကပြောသွားတာဖြစ်ပါတယ်။အင်အားတောင့်တင်းတဲ့မွေးစေဝါကိုင်းတွေကဒေသခံလက်နက်ကိုင်းဖွဲ့တွေနဲ့ပူးပေါင်းပြီးတော့မြန်မာနိုင်ငံရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တွေမှာမွေးစေဝါချက်တဲ့ဓာတ်ခွဲကန်တွေစောက်ထားတယ်လို့လည်းထိုင်းအာဏာပိုင်တွေကပြောပါတယ်။ Writer သတင်းဌာနကမေးမြန်းတဲ့အခါမှာတော့ဒီလိုမျိုးစစ်ကောင်စီပြောခွင့်ရကဒီကိစ္စနဲ့ပတ်သက်ပြီးတော့တစုံတရာမှတ်ချက်ပေးဖို့ညှင်းဆန်ပါတယ်။ဒ ဒါပေမဲ့လည်းမွေးစေဝါတိုက်ဖြတ်ရေးအင်းကြီးချင်းနိုင်ငံနေနဲ့လက်တွဲလှုပ်ဆောင်မှုအတွက်တန်ဒိတ်ထံချထားတယ်လို့အရင်ကပြောခဲ့ပူးပါတယ်မြန်မာနိုင်ငံမှာလက်နက်ကိုင်ပဋိပက္ခတွေကြောင့်လက်နက်ဝယ်ယူဖို့လိုအပ်နေတဲ့အတွက်မွေးစေဝါတွေကိုအခုလိုတိုးပြီးတော့ထုတ်လုပ်လာရတဲ့အကြောင်းရင်းဖြစ်စေတယ်လို့လည်းထိုင်းအာဏာပိုင်တွေကသုံးသပ်ပါတယ်2024ခုနှစ်ပထမ8လခွဲအတွင်းမှာတော့ထိုင်းနိုင်ငံရဲ့မြောက်ပိုင်းချင်းမိုင်ချင်းရိုင်နဲ့မဲဟောင်ဆောင်ပြည်နယ်တွေမှာတော့မွေးစေဝါဖမ်းဆီးရမိနှုန်းက182ရာခိုင်နှုန်းအထိတိုးလာတာပါ2023ခုနှစ်တုန်းကတော့မွေးစေဝါအလုံးရေ346တန်းဖမ်းဆီးရမိခဲ့တယ်လို့ ONCB ရဲ့စည်းရင်းကိန်းခဏန်းတွေမှာဖော်ပြပါတယ်ရှင်
ထိုင်းနိုင်ငံဘန်ကောက်မြို့စင်ဂျေဘုံမှာကျောင်းသားတွေနဲ့ဆရာတွေလိုက်ပါလာတဲ့ဘတ်ကားတစီးမိနစ်တုန်းကမီးလောင်မှုကြောင့်လူပေါင်း23ယောက်သေဆုံးခဲ့တဲ့ဖြစ်ရပ်အတွက်ရင်မောင်းသူကိုဖမ်းဆီးထားကြောင်းရဲတပ်ဖွဲ့ကပြောပါရယ်ဆရာဆရာမ6ဦးမူလာရဲနဲ့အလဲတန်းကျောင်းသူကျောင်းသား39ဦးစီးနင်းလိုက်ပါလာတဲ့ဘတ်ကားဟာဘန်ကောက်မြို့မြောက်ဘက်အဝေးပြေးလမ်းမပေါ်မှာမောင်းနေနေစဉ်ကားရှေ့ဘင်းဟန်ချက်ပြတ်ပြီးတော့တခြားကားတစီးကိုတိုက်မိပြီးတဲ့နောက်အဝေးပြေးလမ်းမှာကာထားတဲ့ကွန်ကရစ်နံရံကိုဝင်တိုက်မိရာကနေမီးပွင့်ပြီးတော့မီးလောင်မှုဖြစ်ခဲ့တာပါကျောင်းလေးလာရီခီးစဉ်အတွက်ဘန်ကောက်မြို့မြောက်ဘက်ကီလိုမီတာ300လောက်အကွာမှာရှိတဲ့ဦးထိုင်းဌာနေပြည်နယ်ကနေထွက်လာတဲ့ဒီဘတ်ကားမီးလောင်မှုဟာညံလွန်းတဲ့အတွက်ထွက်ပြေးဖို့အချိန်မရဘူးလို့လည်းအသက်ကိုမသေးပဲလွတ်မြောက်လာသူတွေကပြောပါတယ်။ကွယ်လွန်သွားသူတွေရဲ့မိသားစုတွေကအခုခါဘန်ကောက်မြို့ကရဲဌာနစေရုံကိုရောက်နေကြပြီးတော့တေဆုံသွားသူတွေဘသူဘဝဖြစ်တယ်ဆိုတာကိုသိရဖို့မျိုးရိုးဗီဇာ DNA လာရောက်စစ်ဆေးခံခဲ့ကြပါတယ်။ဒီကိစ္စအမြန်ဆုံးပြီးပြတ်ဖို့ဆောင်ရွက်နေတယ်လို့လည်းထိုင်းရဲတပ်ဖွဲ့အကြီးအကဲယုံကထုတ်ပြန်ထားပါတယ်။မီးလောင်ချိန်မှာထွက်ပြေးတိမ်းရှောင်သွားတဲ့ဘတ်ကားမောင်းသူကတော့နာယီအတော်ကြာမှလာရောက်ဖမ်းအခံခဲ့တယ်လို့ထိုင်းရဲကပြောပြီးတော့အခုခါသူ့ကိုယင်းမစင်မချင်းမောင်းနှင်မှုအပြင်တခြားသူတွေကိုလွတ်မြောက်အောင်ကူညီဖို့ပြက်ကွက်ခဲ့မှုနဲ့တရားစွဲထားပါတယ်။ယင်းမောင်းကလည်းအစောပိုင်းကမီးတက်ဘူးထွက်ရှာတာဖြစ်ပေမဲ့အဲ့ဒီနောက်မှာကြောက်လန့်ပြီးထွက်ပြေးသွားတာလို့ရဲတွေကပြောပါတယ်ရှင်။
ဂျပန်တောင်ပိုင်းကလေရင်ခွေးမှာဒုတိယကမ္ဘာစစ်တုန်းကလက်ကျန်ဘုံတစ်ဘုံပောက်ကွဲခဲ့တာကြောင့်လေရင်ခီးစဉ်60နီးပါးဖျက်သိမ်းလိုက်ရပါတယ်။ဂျပန်နိုင်ငံရဲ့တောင်ပိုင်းကျူရှူကျွန်းကမီဟာဆာကီလေရင်ခွေးပြေးလည်နာမှာဒုတိယကမ္ဘာစစ်တုန်းကအသေးကံကာမီကာဆေလေကြောင်းတိုက်ခိုက်မှုဒီကနေ့ပောက်ကွဲခဲ့တာကြောင့်လေရင်ခွေးနေပိတ်လိုက်ရတာပါ။ဒီပောက်ကွဲမှုကြောင့်အဲ့ဒီလေရင်ခွေးရဲ့ပြေးလည်ဘေးကကားလန့်အလဲမှာ23ပေကျဲပြီး3ပေကျော်နက်တဲ့တွင်းကြီးဖြစ်သွားပြီးတော့လေရင်ခီးစဉ်ပေါင်း68ခုကိုဖျက်သိမ်းလိုက်ရတယ်လို့ဂျပန်တယ်ယူပို့ဆောင်ရေးဝန်ကြီးဌာနအရာရှိတဦးကပြောပါရယ်။အဲ့ဒီပောက်ကွဲခဲ့တဲ့ဘုံကတော့ဒုတိယကမ္ဘာစစ်တုန်းကအမေရိကန်တို့ကျဲခဲ့ပြီးတော့မြေအောက်မှာကျန်ခဲ့တဲ့ဘုံဖြစ်ဖို့များတယ်လို့ဂျပန်မြေပြင်ကာကွယ်ရေးတပ်အရာရှိကပြောပါရယ်။ဒီပောက်ကွဲမှုကြောင့်ထိခိုက်ဒဏ်ရာရတဲ့သတင်းပို့တာမရှိသေးပေမဲ့ပောက်ကွဲမှုမဖြစ်ခင်နှစ်မိနစ်အလိုမှာအဲ့ဒီပောက်ကွဲမှုနားမှာပဲလေရင်တစင်းမြေပြင်မှာဖျက်မောင်းသွားတာကို CCTV ကင်မရာပုံရိပ်တွေမှာတွေ့လိုက်ရတယ်လို့ဂျပန်သတင်းဌာန MRT ကထုတ်ပြန်ထားပါတယ်ရှင်ပုတ်တပူညရဲ့ထိတ်တရောက်သတင်းတွေကိုမခင်လေးနဲ့အတူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်အရင်ဆုံးတော့ကချင်ပြည်နယ်ရဲ့အချက်အချာနယ်မြေတချို့ကိုတင်ပိုက်လိုက်နိုင်ပြီလို့ KIA ကကြေညာလိုက်တဲ့သတင်းကိုတင်ဆက်ပေးကြပါတယ်။ကချင်ပြည်နယ်အစီပိုင်းကစီးရဲနဲ့စီးပွားရေးအရာအေးပါပြီးတော့မြေရှားတပ်ထုထွက်တဲ့ချီပွေနဲ့ဆော့လော့ကို၄ရက်အတွင်းမှာပဲ KIA ကချင်လွတ်မြောက်ရေးတပ်မတော်ကတင်ယူလိုက်နိုင်ပြီဖြစ်တယ်လို့ KIA ပြန်ကြားရေးတာဝန်ခံက VOA ကိုအတည်ပြုပြောဆိုပါတယ်။ဒါအပြင်ပန်ဝါအခြေစိုက်ဦးစခုံတင်ရင်းရဲ့နေသားဆောင်တပ်ဖွဲ့ကိုပါ KIA ကထိန်းချုပ်လာနိုင်တဲ့အခြေအနေရှိနေပြီလို့လည်းဆိုပါတယ်။ကချင်ပြည်နယ်အတွင်းကစီးရဲပြည်ပခနောက်ဆုံးအခြေအနေရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုစီသူကတင်ပြပေးပါမယ်
။ချီပွေဆော့လော်နဲ့ရှငော်ဒေသတွေဘက်ကို KIA ပူးပေါင်းတပ်တွေကစက်တင်ဘာလ29ရက်နေ့မှာစတင်တိုက်ခိုက်ခဲ့တာပါ။ဒီကနေ့မနက်မှာတော့ဆော့လော်မျိုးကိုတင်ယူလိုက်ပြီးတော့ကချင်ပြည်နယ်အရှေ့ဘက်ကျောင်းမှာအရေးပါတဲ့နေရာတွေကိုတင်ယူနိုင်ပြီဖြစ်ကြောင်းKIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကဗျူရီကိုပြောပါရယ
်ဆော့လော့ကိုတော့ဒီနေ့မနေ့ကိုရနာယုံကျက်တော့ပါအပီတင်ပိုက်လို့ရပါပြီစစ်ဖွေလည်းမနေ့အတင်းလိုက်ပြီဆံတော်တင်းပြီစစ်ဖွေလည်းတင်းပြီကိုဆော့လော့လည်းပြန်တင်းပြီရေးပါတဲ့အမျိုးတွေအကုန်လုံးတင်းလိုက်တာဖြစ်ပါတယ်ကိုတော့အဲ့ဒီတကြောလုံးမှာတော့တပ်စခန်းတွေမရှိတော့ဖြစ်နေပါเนาะโอ้ชิปรีมิวเนี่ยมาတော့ဟောจําเนี่ยတော့ဥစားပေါ့ပေါင်ွာပဲပဲจําน่ะ
ဒင်းစီရမိတဲ့လူလက်နက်စည်ရင်ကိုရှေ့တန်းတက်တွေကတင်ပြလာတာမရှိသေးကြောင်းလဲပြောပါတယ်ချီဝေမြို့နယ်ပေါင်ွာဒေသဟာဥစခုံတင်ရင်ရဲ့နေချားဆောင်တက်အခြေဆိုင်ရာဒေသဖြစ်တယ်လို့မြေရှားတပ်ထုထွက်ရှိရာဒေသလည်းဖြစ်ပါတယ်ကချင်တရင်သမားတူကတော့ KIA ကချီဝေနဲ့ဆော့လော်မြို့တွေကိုတင်းယူလိုက်တာကြောင့် KIA ဘက်ကစစ်ရေးတာမကစီးပွားရေးအရာပါအားသာလာမှာဖြစ်ကြောင်း view ကိုပြောပါတယ်
ွေနဲ့ဆော့တော့ဒေးကအသွေးတိမ့်လာဘောနော်တိမ့်လာဆိုတော့ဒီရပွေဆော့တော့ပဲ ठी ကိုကြီးတချင်းတပဟာတွေ ठी ဒါရိုက်လမ်းပေါက်ပဲလို့ပြောလို့ရပြီဘောသူတို့လမ်းမှာအသာအစစ်ဖြစ်နေရှိတော့နောက်တစ်ခုကတော့ဒီအခုကြီးပွားရရကြည့်မယ်ဆိုရင်လည်းဒီရပွေတို့ဆော့တော့တို့ကမေချတတ်တူရန်တူတဲ့နေရာဆိုတော့အဲ့နေချတတ်တူတူတဲ့နေရာတွေကိုလည်းကဲကအခုစိတ်တပိုင်းတော့သူလည်းထိန်းချုပ်လာနိုင်ပြီလို့ပြောလို့ရတယ်ဘောပြီးရင်နောက်တစ်ခုကဒီပောင်ဝါဘက်မှာရှိတဲ့ဥစ္စာတင်ရင်ရဲ့နေမျိုးကိုလည်းသူဝိုင်းပိတ်ထားနိုင်ပြီလို့ပြောလို့ရတဲ့အခြေအနေတော့ဟုတ်ပါလေအခုအချင်း
ပြီးခဲ့တဲ့ဂျွန်လာလေးလောက်က KNA နဲ့ပူးပေါင်းတပ်တွေဟာတရုတ်မြန်မာနယ်စပ်ကုန်းသွယ်ရေးလမ်းမှာအရေးပါတဲ့ဝိုင်းမော်ကမ်ပိုက်ဒီလမ်းမပေါ်ကစတုံးမျိုးကိုသိမ်းယူခဲ့တယ်လို့ဝိုင်းမော်ချီဝေလမ်းပေါ်ကစနီခူးဘန်တောင်နဲ့ရှံငော်ဆတဲ့ကျေးရွာတွေမှာရှိတဲ့ပြည်သူစစ်နဲ့အနေကြားဆောင်တပ်စခန်း၄ခုကိုသိမ်းယူခဲ့ပါတယ်။ဒီအပိုင်းတွေမှာတော့ကချင်ပြည်နယ်မိုးမောင်းတဲ့ဖားကန့်မြို့နယ်တွေမှာစစ်ကောင်စီတပ်နဲ့ KIA ပူးပေါင်းတပ်တွေကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေဆဲရှိပါတယ်။ချီဝေနဲ့ဆော့လော်မျိုးကို KIA ကသိမ်းယူနိုင်ခဲ့တဲ့အခြေအနေနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်ခြင်းမရှိသေးပါဘူးခင်ဗျာ
။ဒါကတော့ကချင်ပြည်နယ်အစီပိုင်းကစီးရဲနဲ့စီးပွားရေးအရာအရေးပါတဲ့နေရာတွေကို KIA ကချင်လွတ်လပ်ရေးတပ်မတော်ကသိမ်းယူလိုက်နိုင်တဲ့အကြောင်းသတင်းကိုစီသူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့စီးရဲတင်းမာမှုတွေဖြစ်နေတဲ့ရခိုင်ပြည်နယ်ထဲမှာသံကောင်စင်းတွေစပြီးတော့ကောက်ခံနေတဲ့သတင်းကိုတင်ပြပေးကြပါမယ်စီးရဲပြည်ပခါတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာစစ်ကောင်စီကသူတို့ထိန်းချုပ်ထားတဲ့နယ်မြေတချို့မှာတော့အောက်တိုဘာလ၁ရက်နေ့ကနေစတင်ပြီးတော့သံကောင်စင်းရဲကောက်ယူနေတယ်လို့ဒေသခံတွေက VOA ကိုပြောပြပါတယ်အာရခတပ်တော် AA ဘက်ကရခိုင်ပြည်နယ်တွင်းကနယ်မြေအမြောက်ပြားကိုထိန်းချုပ်ထားနိုင်တာကြောင့်ရခိုင်ပြည်နယ်မှာစစ်ကောင်စီရဲ့သံကောင်စင်းရဲကောက်ယူတဲ့အစီအစဉ်ကလက်တွေဖြစ်နိုင်မှာမလားဆိုတာကိုလည်းအကဲခတ်တွေကမေးခွန်းထုတ်နေကြပါတယ်ရခိုင်ပြည်နယ်ထဲမှာသံကောင်စင်းစပြီးတော့ကောက်ခံနေတဲ့အခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့အလိမ်မာတင်ပြပေးထားပါတယ်
စစ်ကောင်စီနဲ့အာရခတပ်တော် AA ကြားဒီကလေးအထိတိုက်ပွဲပြင်းထန်နေတဲ့ရခိုင်ပြည်နယ်ကမြို့နယ်တချို့မှာအောက်တိုဘာလ၁ရက်မနေ့ကစတင်ပြီးတော့စစ်ကောင်စီကသံကောင်စီကောက်ယူနေပါတယ်။လက်ရှိစစ်ကောင်စီထိန်းချုပ်ထားတဲ့ရခိုင်ပြည်နယ်ရဲ့မြို့တော်စစ်တွေမှာတော့မနေ့ကစပြီးတော့တအိမ်ဝင်တအိမ်ထွက်သံကောင်စီရဲ့လာရောက်ကောက်ယူနေတယ်လို့ဒေသခံတို့က VOA ကိုပြောပါတယ်
။ဟိုဒီကကလူမရှိဒီကန်တိုက်ပွဲလူရှိရောဒီကအဲ့ဒါကသာအချင်းကသာတားလေဒီတော့မြောက်ကဒါကသာတေထော်ရောင်းဒီကတော့မင်းရေအဲ့အသာကဘယ်လောက်ရှိကလေးရပဒီတော့မင်းရေအခုမရှိဘူးဒီကတော့နာမည်တော့ကနေလေးရှိယူနေဒီမရှိတော့ကနေတော့ဒီစပေးထားရေခေသာနေရောနာကမသာလုံးလေးလာကြောင်းနေရောင်းဒီကတော့မင်းရေနင်းနေတော့
တကောင်စီရဲ့လာရောက်ကောက်ယူသူတွေထဲမှာရဲစစ်သားလာဝကနဲ့ဒေသခံအကြောင်းဆရာမတွေပါဝင်တယ်လို့သူကစက်ပြောပါတယ်
တိုက်ပွဲပါရီဒီရစ်ပါရီလာဝကာကပါရီဒီချောဆာမာဒီပါရီဒီချောဆာမာဒီကနင်းနေပြီးစကီပြပချောဆာမာဒီကအမနာဆိုကြနော်ပါရီရရတော့
လက်ရှိတကောင်စီရဲ့ကောက်ယူနေတဲ့စစ်တွေမျိုးကိုစစ်ကောင်စီကထိန်းချုပ်ထားတယ်ဆိုပေမဲ့တိုက်ပွဲဖြစ်လာပါကိုစိုးရိမ်လာကြောင်းဒေသခံတွေဟာပြီးခဲ့တဲ့လတွေကလေးကကိုဒီကိုဟန်တဲ့လေယာဉ်တွေကိုစုခွာပြီးတော့ဘေးလွတ်ရာတွေကိုထွက်ပြေးနေကြတာပါလက်ရှိမှာတော့စစ်တွေမျိုးပေါ်မှာတပ်မိသားစုတွေနဲ့ဝန်တန်းမိသားစုဝင်တွေပဲရှိနေပါသေးတယ်။ဒါအပြင်စစ်ကောင်စီကပိတ်ဆို့ထားတာကြောင့်ဘေးလွတ်ရာကိုမသွားရောက်နိုင်တဲ့ဒေသခံတွေအပြင်ငွေရေးကြေးရေးမတက်နိုင်တာကြောင့်မြို့ရင်းမှာပဲဆက်နေနေရတဲ့ဒေသခံအနေချင်းလောက်သာရှိနေတာပါ။ရခိုင်ပြည်နယ်မြို့နယ်18ခုရှိပြီးတော့အဲ့ဒီတဲကကြောက်တော်မြောက်ဦးမေးပြားမြေပုံပုတ်လက်ကျော်ရသေးတောင်ဘူးဒီတောင်ပေါတော့ရမ်းပြဲနဲ့တန်တွဲမြို့နယ်စားတဲ့ဆယ်မြို့နယ်ကိုအရခတက်တော်အေးအေးဘက်ကတိတ်ပိုက်ထားပြီးဖြစ်ပါတယ်စစ်ကောင်စီဘက်ကတော့ကြောက်ဖြူတောင်ကုန်းမန်းအောင်ခွအန်တဲ့စစ်တွေမြို့နယ်တွေကိုထိချုပ်ထားဆဲဖြစ်ပါတယ်လက်ရှိမှာတော့စစ်ကောင်စီထိချုပ်ထားတဲ့မြို့နယ်ခုနှစ်ခုတည်းကခွမောက်တော့နဲ့အဲမြို့နယ်တွေကိုအေးအေးဘက်ကထိုးစစ်ဆင်တိုက်ခိုက်နေသလိုကြောက်ဖြူတောင်ကုန်းမန်းအောင်နဲ့စစ်တွေမြို့နယ်တွေကိုလည်းအေးအေးဘက်ကပိတ်ဆို့ထားတာဖြစ်ပါတယ်ဒါကြောင့်စစ်ကောင်စီအနေနဲ့တကောင်စီရဲ့ကောက်ယူပဲဆိုရင်တော့မြို့ပေါ်ရောက်ွက်တချို့လောက်သာကောက်ယူနိုင်ပါဖြစ်တယ်လို့ရခိုင်အရေးလေးလာသုံးသက်သူပြည်သူလွတ်တော်ကိုယ်စားလှယ်ဟောင်းဦးဖေတန်းကပြောပါတယ်
။မြို့ကတော့မြို့ပေါ်လောက်ပဲရှိပါလိမ့်မယ်မြို့ပေါ်ခဏမြို့နယ်ပေါ့အဲ့လိုမောင်ကျွန်းကတော့သူဟာနဲ့သူစစ်ကောင်စီတရားမှုအောက်မှာရှိတယ်ဆိုတော့မောင်ကျွန်းတို့ဖြစ်နေတယ်အဲမြို့ပေါ်ချာအချောင်းမြို့နယ်ကတော့မြို့ပေါ်လောက်ပဲရှိမှာနေရာတော့လုံးဝသူအရှင်းကောင်းဝင်မဆိုတာနဲ့ထွက်လို့ကိုမရောက်တော့
အခုလို၄00အလဲစုလောက်သာကောက်ယူလိုက်တဲ့စစ်ကောင်စီရဲ့တကောင်စီဟာတိတိကျကျမဖြစ်နိုင်သလိုဟန်ပြလုပ်ငန်းစဉ်တစ်ခုသာဖြစ်တယ်လို့လည်းသူကဆက်ပြောပါတယ်
တကောင်စီဆိုတာကပြည်စုံမှုလိုတယ်အဲတယောက်မကြံတအိမ်မကြံ အဲ့လိုကောက်နိုင်မှတကောင်စင်းလို့ခေါ်နိုင်အခုတော့အဲ့လိုမဟုတ်ဘူးဟိုမျိုးကွက်ကွက်လေးပဲကောက်မယ်အဲအိမ်မှာလူမရှိရင်လည်းထားခဲ့မယ်အဲမိသားစုမှာလူမဆုံရင်လည်းအဲဒါအကောက်မယ်ပေါ့အဲအဲ့ဒါကြောင့်ဒီလုပ်ငန်းရှင်ကတကယ်တကောင်ရင်အကောက်ဖို့တိတိကျကျရယူဖို့ဆိုတာတဲ့ပေါ့နော်အရှင်နေရဖြစ်လည်းမဖြစ်နိုင်ဘူးဆိုတော့သူတွေနဲ့အဲဒါတနင်္ဂနွေတိုင်းတန်းနဲ့ကောက်တဲ့အထဲမှာအာဟာမြကောက်ပြနေတာပေါ့နော်အခြားနေရာတွေမှာလည်းအဲ့လိုအများကြီးရှိနေပါတယ်အကြည့်သူကလည်းစိတ်ဝင်စားမှုမရှိပါဘူးဒါကြောင့်ဒီရေကောက်ပွဲရဲ့တကောင်စင်းရေကောက်ပွဲအကျိုးတကောင်စင်းကောက်ရှင်လုံငန်းဟာပြည့်ပြည့်စုံတဲ့လုံငန်းမဟုတ်ဘူးဟာမြလုံငန်းအစိတ်ပိုင်းတစ်ခုပဲဖြစ်တယ်လို့ပြောချင်ပါတယ်ဟုတ်ကဲ့
တကောက်စီကောက်ယူရမှာငွေကျပ်တန်ပေါင်း 96,000 ကျော်အကုန်ကျခံကောက်ယူပါဖြစ်တယ်လို့စစ်ကောင်စီထုတ်ပြန်ကြမှာဖော်ပြထားပါတယ်။ကောက်ယူရပါလဲကိုရီးအချက်လက်ကိုးကွယ်တဲ့ဘာသာပြောဆိုတဲ့ဘာသာစကားအပြင်ပြိပရွှေပြောင်းသွားလာသူရှိပရှိလျှက်စင်ပီတာတုံးဆွဲမှုအိတာတုံးဆွဲမှုတောက်တုံးရီရရှိမှုစတဲ့အချက်လက်တွေပါတဲ့မေးခေါ်ပေါင်း80နီးပါးမေးပြပြီးတော့ကောက်ယူပါဖြစ်တယ်လို့ဆိုပါတယ်။ကောက်ယူရရှိတဲ့တကောက်စီကိုတော့လာဘက်ဒီဇင်ဘာလ31ရက်နေ့မှာထုတ်ပြန်မယ်လို့လဝကတကောက်စီကောက်ယူရေးထားတာကွဲပြွကြားရေးဘူးဦးကျော်ရေဦးကဗီဒီယိုကိုပြောဆိုထားတာရှိပါတယ်ရှင
်ဒါကတော့ရခိုင်မှာစစ်ကောင်စီထိန်းချုပ်ထားတဲ့မြို့နယ်တချို့မှာတကောက်စင်းစောက်နေတဲ့သတင်းအလိမ်မာတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲအခုဆက်ပြီးတော့အပတ်စဉ်အားကစားကဏ္ဍကိုတင်ဆက်ပေးကြပါတယ်Parish Olympic နဲ့မတန်ဆွမ်း Olympic ပြိုင်ပွဲဝင်ခဲ့တဲ့ American အားကစားသမားတွေကို American သမ္မတ Joe Biden ကအင်ဖြူတော်မှာဂုဏ်ပြုပါရယ်2025 FIBA ကမ္ဘာပလက်ကမ္ဘာကလပ်ချန်ပီယံများဖလာဘောလုံးဖိုင်နယ်ကစားပွဲမဲ့ကွင်းကိုတော့ကမ္ဘာဘောလုံးဖွဲ့ချုပ်ကကြေညာလိုက်ပါရယ်ဒီလိုသတင်းအတွင်းကအားကစားသတင်းတွေကိုစူးစီးပြီးတော့ကိုရန်နိုင်ကတင်ဆက်ပေးထားပါရယ်
2024 Paris Olympic နဲ့မတန်ဆန်း Olympic ပြိုင်ပွဲတွေမှာဝင်ရောက်ရှင်ပြိုင်ခဲ့ကြတဲ့ American အားကစားသမားတွေကို American သမ္မတ Joe Biden ကတနင်္လာနေ့ကအင်ဗီတော်မှာဂုဏ်ပြုခဲ့ပါတယ်။ Paris Olympic နဲ့မတန်ဆန်း Olympic ဝင်ပြိုင်ခဲ့ကြတဲ့ American အားကစားသမားတွေဟာ American ပြည်ထောင်စုကိုအကောင်းဆုံးကိုယ်စားပြုခဲ့ကြတာဖြစ်တယ်လို့သမ္မတ Biden ကပြောပါတယ်
။ We're the only nation that thinks anything is possible when we try to set mind to do it. That's what all of you embody.
ကျွန်တော်တို့လုပ်မယ်လို့ဆုံးဖြတ်လိုက်တိုင်းဘာမှမဆိုဖြစ်နိုင်ခြင်းရှိတယ်လို့ထင်တာကျွန်တော်တို့တနိုင်ငံတည်းပဲရှိပါတယ်ဒါကိုခင်ဗျားတို့အားလုံးပုံဖော်နိုင်ခဲ့ပါတယ်ကျွန်တော်တို့မှာတနိုင်ငံလုံးကပြည်သက်တွေထောင်နေချီဒီမှာအခုရှိနေပါတယ်အမေရိကန်ကိုအကောင်းဆုံးကိုစားပြုခဲ့တဲ့အတွက်ကျေးဇူးတင်ပါတယ
်အမေရိကန်ဈေးဟာ Paris Olympic ပြိုင်ပွဲမှာရွှေ40ငွေ44ကျေး42ခုနဲ့ပထမနေရာရခဲ့ပါတယ်အမေရိကန်နဲ့တရုတ်တို့ရွှေစိတ်အရေးအတွက်ထူပေမဲ့ငွေစိတ်မှာအမေရိကန်ကပိုများခဲ့တာကြောင့်အမေရိကန်ကအိုလံပစ်မှာပထမရခဲ့တာပါ။မတန်ဆွမ်းအိုလံပစ်ပြိုင်ပွဲမှာတော့တရုတ်နဲ့ဗြိတိန်တို့ကပထမနဲ့ဒုတိယရခဲ့ကြပြီးတော့အမေရိကန်ကတော့ရွှေ25ငွေ26ကျေး22ခုနဲ့တတိယရခဲ့ပါတယ်ခင်ဗျာ။2025 FIFA ကမ္ဘာ Club Champion များဖလားဘောလုံး Final ကိုတော့ New York New Jersey မှာရှိတဲ့ MetLife ဘောလုံးကွင်းကြီးမှာကျင်းပသွားမှာဖြစ်တယ်လို့ FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ကဇနေ့နေ့မှာကြေညာလိုက်ပါတယ်။ MetLife ဘောလုံးကွင်းကြီးကို2026ကမ္ဘာဖလား Final ကစားဖို့အတွက်လဲ FIFA ကရွေးချယ်ထားတာဖြစ်ပါတယ်။ FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌ Gianni Infantino ကတော့ကမ္ဘာတစ်ပေါင်းကနေလာကြမဲ့တန်းတက်ချီတဲ့ဘောလုံးပြိသက်တွေအနေနဲ့ American ကကွင်းတွေကိုသဘောကျကြမှာဖြစ်တယ်လို့လဲပြောလိုက်ပါတယ်။
Millions of fans will be coming. They will find that actually one of the things I found in America is that the stadiums here
ပြည်သက်တွေတန်းနဲ့ချီလာကြမှာဖြစ်ပါတယ်အမေရိကန်ကကျွန်တော်တို့တွေ့တာတကူကတော့ဒီဘောလုံးကွင်းတွေကိုလာတဲ့သူတွေကွင်းမှာပျော်အောင်စောက်ထားတာပါသူတို့ဘောလုံးပွဲကြည့်ဖို့တက်တက်ပဲကွင်းကိုလာပြီးတော့ပြန်သွားတာမျိုးမဟုတ်ပဲဒီမှာနိုင်နဲ့ချီနေပြီးတော့ပေါ့ပါပါနဲ့ပျော်အောင်လှုပ်ထားတာပါပြည်သက်တွေလိုအပ်တာလည်းအဲ့ဒါပဲလို့ကျွန်တော်ထင်တယ်ကျွန်တော်တို့အနေနဲ့ဒီကမ္ဘာလုံးကလူတွေတူတကွာလာစုဝေးနိုင်တဲ့ပွဲမျိုးတွေလိုအပ်ပါတယ်။ရှင်းနေမှာကမ္ဘာကလပ်ချန်ပီယံဖလားနဲ့ကျွန်တော်တို့ဒါကိုလုပ်ပါမယ်။ဥရောပအာရှတောင်အမေရိကမြောက်အမေရိကအာဖရိကနဲ့သမုဒ္ဒရာပိုင်းဒေသကအကောင်ဆုံး32သင်းပါဝင်မှာဖြစ်ပြီးအဲ့ဒါပြီးနောက်တစ်နှစ်မှာတော့နိုင်ငံ48နိုင်ငံပါဝင်တဲ့ကမ္ဘာဖလားဘောလုံးပွဲကိုလုပ်မှာဖြစ်ပါတယ်။အဲ့ဒီကြရင်ကမ္ဘာတစ်ဝန်းကဘောလုံးပြည့်တဲ့5သန်းကနေ10သန်းလောက်ဒီလိုလာကြမှာပါ။ကျွန်တော်တို့လူတာကလည်းအဲ့ဒါပါပဲ။
လာမယ့် FIFA ကမ္ဘာကလပ်ချန်ပီယံများဖလားကိုတော့အသင်း32သင်းအထိတိုးချဲ့ပြီးတော့ပုံစံတင်တဲ့ကျင်းပသွားမှာဖြစ်ပြီးတော့ဇွန်လ14ရက်နေ့ကနေဇွန်လ13ရက်နေ့ထိအမေရိကန်နိုင်ငံတစ်ပွဲကဘောလုံးကွင်း12ကွင်းမှာကျင်းပသွားမှာဖြစ်ပါတယ်။အဲ့ဒီထဲမှာ Washington DC, Powell, Atlanta, Charlotte, Cincinnati, LA, Miami, Nashville, Philadelphia, Seattle နဲ့ Orlando မြို့ကကွင်းနဲ့ကွင်းလဲပေါ်မှာဖြစ်ပါတယ်ခင်ဗျာ။နောက်ထပ်ဘောလုံးသတင်းတွေမှာတော့ပြင်သစ်နဲ့ Atletico Madrid တိုက်စီမူ Antoine Griezmann ဟာပြင်သစ်လေးစဉ်ကစားသမားအဖြစ်ကနေအားယူပြီးလို့တင်လာနေမှာကြေညာလိုက်ပါတယ်။သူ့အနေနဲ့ပြင်သစ်ကစားသမားအဖြစ်ကနေဒီနေ့မှာအားယူပြီးဆိုတာကိုစိတ်မကောင်းစွာနဲ့အတိပေးလို့ကြောင်းနဲ့အသင်းနဲ့အတူ10နှစ်ကြာစိန်ခေါ်မှုတွေအောင်မြင်မှုတွေမမေ့နိုင်စရာအမှတ်တရတွေအများကြီးရခဲ့ပြီးတဲ့နောက်အခုချိန်ကသူ့အတွက်နောက်ဆောင်မျက်နှာအသစ်တစ်ခုကိုဖွင့်ပြီးတော့မျိုးဆက်အသစ်တွေနဲ့နေရာပေးရမယ့်အချိန်ဖြစ်ကြောင်းအသင်းရဲ့အင်ဂျီကိုဝတ်ပြီးတော့ကစားခဲ့ရတဲ့အချိန်တွေကိုဂုဏ်ယူရဲလို့ Griezmann ကသူ့ရဲ့လူမှုကွန်ရက်ကနေပြောထားပါတယ် Griezmann ဟာပြင်သစ်အသင်းအတွက်စုစုပေါင်း138ပွဲကစားပြီးတော့44ဂိုးနဲ့သရုပ်ထဂိုးအများဆုံးသွင်းပေးခဲ့သူဖြစ်ပြီးတော့ပြင်သစ်အသင်းနဲ့အတူ2018ကမ္ဘာဖလားတစ်ကြိမ်နဲ့2021 Nations League ဖလားတွေကိုဘူးဆွဲခဲ့ပြီးတော့ Euro 2016နဲ့2022ကမ္ဘာဖလားတွေမှာတော့ဒုတိယတကြိမ်စီရခဲ့တာဖြစ်ပါတယ် Griezmann ရဲ့ပြင်သစ်လက်ရေးစင်ကစားသမားဘွား10နှစ်တာမှာနောက်ထပ်ထူးခြားတဲ့မှတ်တမ်းတစ်ခုကတော့သူဟာအသင်းအတွက် 84 ပွဲဇက်တိုက်ကစားပေးခဲ့ပြီးတော့အများဆုံးစံချိန်တင်ခဲ့တာလည်းဖြစ်ပါတယ်ဒီနေ့ထွန်းမှာနိုင်ငံတကာကနာမည်ကြီးကစားသမားတွေအတော်များများလက်ရေးစင်အသင်းကနေအနားယူလာတဲ့ကစားသမားဘွားကနေအနားယူလာတဲ့အတော်များများရှိခဲ့ပြီးတော့ဒီထဲမှာတော့ Griezmann ကတော့လက်ရေးစင်ကစားသမားဘွားကနေအနားယူလိုက်တဲ့နာမည်ကြီးတွေကနောက်ဆုံးတစ်ယောက်ပဲဖြစ်ပါတယ်ခင်ဗျာအချိန်တည်းမှာပဲဂျာမနီအမျိုးသမီးအသင်းရဲ့ရှည်တန်းတိုက်စင်မှုအလက်ဇန်ဒရာပော့ဖာလည်းဂျာမနီအမျိုးသမီးအသင်းကနေအနားယူတော့မယ်လို့ကြေညာလိုက်ပါပြီ။အလက်ဇန်ဒရာပော့ဖာဂျာမနီအသင်းအတွက်14နှစ်ကြာကစားပြီးတဲ့နောက်လာမယ့်အောက်တိုဘာလ28ရက်နေ့မှာကစားမယ့်ပွဲမှာအသင်းကောင်းဆောင်ဖြစ်တဲ့နောက်ဆုံးချိန်ကစားပြီးအနားယူမှာဖြစ်တယ်လို့ဂျာမန်ဘောလုံးဖွဲ့ချုပ်ကလည်းနေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။အသက်33နှစ်ရှိဖြစ်တဲ့အလက်ဇန်ဒရာပော့ဖာဂျာမနီအသင်းနဲ့အတူအမျိုးသမီးကမ္ဘာဖလားယူရိုဖလားနဲ့အိုလံပစ်ပြိုင်ပွဲတွေအပါအဝင်စုစုပေါင်း144ပွဲကစားခဲ့ပြီးတော့69ဂိုးသွင်းပေးခဲ့ပြီးဂျာမနီအသင်းအတွက်အားထားတဲ့တိုက်စစ်မှုတစ်ခုဖြစ်ခဲ့ပါတယ်ခင်ဗျာ။ယူရိုဘက်ကဘောလုံးပွဲတွေမှာတော့စပိန်လာလီဂါမှာတော့ရီယယ်မက်ဒရစ်နဲ့အက်တလက်တီကိုမက်ဒရစ်တို့ရဲ့မက်ဒရစ်ဒါဘီပွဲကိုတင်းငွေနဲ့နေကကစားခဲ့ကြပြီးတော့ပွဲပြီးကနီးမှာသွင်းတဲ့6ပါဂိုးနဲ့တစ်ပတ်တကိုးစီပြင်ဖြစ်သွားပါတယ်။ရယ်မက်ဒရစ်ကဘရာဇီလ်နောက်တိုင်းလူမင်းတောက်က64မိနစ်မှာဂိုးရင်သွင်းခဲ့လို့ရီယယ်အသင်းရှိကဦးဆောင်ခဲ့ပေမဲ့ဒဏ်ရာအချိန်ပို5မိနစ်မှာတော့အန်ဟယ်ကိုရီယယ်ကအက်တလက်တီကိုအတွက်6ပါဂိုးပြန်သွင်းလို့တစ်ဖက်တစ်ဂိုးစီနဲ့တည်ဖြစ်သွားခဲ့ပါတယ်။ဒီပွဲတည်ကျသွားတာကြောင့်10ပွဲပြီးမှာတော့ဘာစီလိုနာကရီယယ်ထက်3မှတ်အသာနဲ့22မှတ်ရပြီးတော့ဇယားထိတ်မှရှိနေပါတယ်ခင်ဗျာ။အင်္ဂလန်ပရီးမီယာလိဘောလုံးပွဲတွေဘက်မှာတော့လီဗာပူးအသင်းကမဘေးဇယားထိတ်ကိုတက်လာပြီးတော့မန်စီးတီးအသင်းကဒုတိယဖြစ်သွားပါတယ်။ပြခဲ့တဲ့စနေနဲ့တနင်္ဂနွေနေ့ကပွဲတွေမှာချန်ပီယံမန်စီးတီးကညူကာဆောနဲ့ဝေးကွင်းမှာသွားကစားရမှာတစ်ဖက်တစ်ဂိုးစီတည်ဖြစ်ခဲ့ပြီးတော့လီဗာပူးကတော့ဝုတ်ကိုဝေးကွင်းမှာ2ဂိုးတကူနဲ့နိုင်ခဲ့ပါတယ်။ဒါပြင်အာဆနယ်ကလက်စတာစီးတီးကို4ဂိုး2ဂိုးနဲ့နိုင်ပြီးတော့ချယ်ဆီကလည်းဘရိုက်တန်ကို4ဂိုး2ဂိုးနဲ့နိုင်ပါတယ်။ဒါကြောင့်လီဗာပူးက15မှတ်နဲ့ဇယားထိတ်ကိုတက်လာပြီးတော့မန်စီးတီးနဲ့အာဆနယ်က14မှတ်ချယ်ဆီက13မှတ်နဲ့ဒုတိယတတိယနဲ့သတုထနေရာတွေမှာရှိနေပါတယ်။တနင်္ဂနွေနေ့က Old Trafford မှာကစားခဲ့တဲ့ Man United Sports Point မှာတော့ Spurs က3ဂိုးဂိုးမရှိနဲ့အိုင်သွားခဲ့ပါဗျ။အိမ်ကွင်းမှာ Spurs ကို3ဂိုးဂိုးမရှိနဲ့မရှိမလားရှုံးခဲ့တာကြောင့်နီးပြတန်ဟက်ဟာ PR တွေနဲ့အကြီးကျယ်ရင်ဆိုင်နေရပြီးတော့နီးပြအဖြစ်ကနေထုတ်ပယ်ခံရဖို့ရေပန်းအစားဆုံးနီးပြလည်းဖြစ်လာနေပါဗျခင်ဗျာ။ဘရိတ်ကနာမည်ကြီးဘတ်စကတ်ဘောကစားသမားဒီကန်ဘီမူတမ်ဘိုဟာအသက်58နှစ်အရွယ်မှာအုန်းနောက်ကင်ဆာနဲ့ကွယ်လွန်သွားခဲ့ပြီဖြစ်တယ်လို့ NBA American မြို့သားဘတ်စကတ်ဘောဖွဲ့ချုပ်ကလည်းနေ့မှကြေညာလိုက်ပါတယ်။သူဟာ NBA မှာအကောင်းဆုံးခံစစ်ကစားသမားတွေကတယောက်ဖြစ်ပြီးတော့အကောင်းဆုံးခံစစ်ကစားသမားစုကို၄ချိန်ရရှိခဲ့သူလည်းဖြစ်ပါတယ်။သူဟာ American NBA ကအသင်း6သင်းမှာ18နှစ်ကြာကစားခဲ့ပြီးတော့ NBA ရဲ့ All Star လက်ရွေးစဉ်အသင်းမှာ10ချိန်ရွေးချယ်ခံခဲ့ရပြီးတော့ Hall of Fame စီးရင်းထဲမှာလည်းထည့်သွင်းရွေးချယ်ခံခဲ့ရသူဖြစ်ပါတယ်ခင်ဗျာ
။ကိုရနိုင်တင်ဆက်ပေးခဲ့တဲ့အပတ်စဉ်အားကစားကဏ္ဍပါရှင်။မကြခင်မှာတော့ရွေးကောက်ပွဲအကြိုအထူးအစီအစဉ်ထုတ်လွှင့်ပေးဖို့ရှိပါတယ်
။ VOA American တိုင်းရဲ့ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကို90 American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုစီစဉ်ကိုလိုင်းတိုမီတာထုတ်လွှင့်မှုအပြင်ကျတို့ရုပ်သံလိုင်းနဲ့ကျမတို့ VOA မြန်မာပိုင်းအင်တာနက်ဆာမျက်နှာနောက်လူမှုကွန်ရက်ဆာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook ဆာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းတိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့ဆွေးနွေး VOA Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနားဆင်နိုင်တာပါ။ နေ့စဉ် VOA မြန်မာညချင်း Radio Season ကိုည9နာရီကနေ10နာရီအထိ92.32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ57 kHz 9885တို့ပြင်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကိုပြန်နားထောင်မယ်ဆိုရင်တော့ည10နာရီကနေ17နာရီအထိအဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖန်ယူနိုင်တာပါVOA မနက်ခင်းရေဒီယိုအစီအစဉ်ပါဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံ line နဲ့ online ပေါ်မှာ24နာရီနားဆင်ကြည့်ရှုလို့ရပါတယ်။ VOA ကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ
်။မင်္ဂလာညချမ်းပါတော်ရရှင်များရှင်အခုအရင်ဦးဆုံးတော့2024ခုနှစ်အမေရိကန်ရွေးကောက်ပွဲအကြိုVOA ရဲ့အထူးအစီအစဉ်ကိုထုတ်လွှင့်ပေးကြပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့တော်မှာအင်္ဂါနေ့ညတုန်းကကျင်းပခဲ့တဲ့ Democratic Party ဒုတိယသမ္မတလောင်း Tim Walz နဲ့ Republican Party ဒုတိယသမ္မတလောင်း JD Vance တို့ရဲ့စကားဆစ်ထိုးပွဲနဲ့တုံ့သက်ချက်တွေကို VOA မြန်မာပိုင်းကနေရွေးကောက်ပွဲအထူးအစီအစဉ်အနေနဲ့ဓာတ်ရိုက်ထုတ်လွှင့်ပေးခဲ့ပါတယ်။ VOA မြန်မာပိုင်းရဲ့အစီအစဉ်ဌာနမှူးဒေါခင်ဆိုးဝင်း VOA မြန်မာပိုင်းအစီအစဉ်ကဦးတမောင်တန်းနောက်အမေရိကန်နိုင်ငံရေးတုံ့သက်သူဦးဂျင်းရွှေနဲ့ဇွန်တုံးမုံတို့ရဲ့တုံးသက်ဆွေးနွေးချက်တွေကနေကောက်နှုတ်ပြီးတော့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်နေထပ်မံတင်ဆက်လိုက်တာရှူစားနာဆင်ပါရှင
်မင်္ဂလာပါခင်ဗျာ2024ခုနှစ်အမေရိကန်ရွေးကောက်ပွဲအကြိုအထူးစုဆိုအစီအစဉ်ကနေပြန်လဲကြိုဆိုလိုက်ပါတယ်တိတ်ကိုစိတ်ဝင်စားပွဲကောင်းတဲ့စကားစစ်ထိုးပွဲပါဒါကိုကြည့်ရှုခဲ့ကြရတာဖြစ်ပါတယ်ဒီစကားစစ်ထိုးပွဲနဲ့ပတ်သက်လို့တုံးသက်ဆွေးနွေးမှုအတွက် VOA ထားတာမူဒေါက်ခင်ဆိုးဝင်းကဥဆောင်ပြပါပ
ါဟုတ်ကဲ့
မေရီလန်းပြည်နယ်အခြေစိုက်အမေရိကန်နိုင်ငံရဲ့အကဲခတ်ပုတ်ကိုဥဆောင်သုံးပုံနဲ့ကျွန်တော်တို့ရဲ့စတူဒီယိုထဲမှာရောက်ရှိလို့နေပါပြီเนาะပြီးတော့အမေရိကန်နိုင်ငံရေးကိုအနီးကစောင့်ကြည့်နေတဲ့ဥဂျိမ်းစ်ရွှေကလည်း Skype ကနေပါဝင်ဆွေးနွေးဖို့အဆင်သင့်ရှိနေပါတယ်ဒီတော့ကျွန်တော်တို့နှုတ်ခွန်းဆက်တာတွေများသွားပြီဆိုတော့ဒေါက်ခင်ဆိုးဝင်းကပဲစပြီးတော့ဆွေးနွေးပွဲစကိုင်းစကြအောင်ခင်ဗျဟု
တ်ကဲ့ပါအဲခုနဦးတမောင်တန်းပြောသလိုပါပဲတိတ်ကိုစိတ်ဝင်စားစရာကောင်းတဲ့ဟိုစကားစစ်ထိုးပွဲကြည့်ခဲ့ရတာပေါ့နော်ဘလို့လဲဆိုတော့ဒီစကားစစ်ထိုးပွဲတွေလုတ်တိုင်းမှာဒီတမရလောင်းစကားစစ်ထိုးပွဲတုန်းကလိုပဲဒီတမရလောင်းနှစ်ဦးပြောတဲ့ဟာကိုတနိုင်ငံလုံးကနေပြီးစောင့်ကြည့်နေကြတာပေါ့နော်အဲ့တော့ဒီတမရလောင်းနှစ်ဦးကနေပြီးတော့သူတို့အလုတ်ပြီးသူတွေချီမှာသူတို့ကအလုတ်လျှောက်တာအဲ့တော့ဒီမဲပေးမဲ့လူတွေကနေပြီးတော့အမှတ်တွေပေးပြီးတော့ကဲဘယ်သူကတော့ဖြင့်ဒီနိုင်ငံကိုပို့ပြီးအကျိုးပြုနိုင်မလဲဒီနိုင်ငံကိုသူတို့အတွက်ကိုဒီသမရလောင်းကတော့ဘယ်လိုအကျိုးပြုနိုင်မလဲဆိုတော့အမှတ်ပေးဖို့အတွက်ကိုသူတို့ကအခြေတင်စစ်ထိုးပြီးတော့သူတို့ရဲ့လုတ်ကင်နိုင်တဲ့အရေးချင်းတွေကိုတင်ပြရတာပေါ့နော်အခုလည်းဒီနေ့လည်းအဲ့လိုပဲဒုသမရလောင်းနေရာနေပြီးတော့စကားစစ်ထိုးပဲလုတ်ကြတာပေါ့နော်အဲ့လိုစကားစစ်ထိုးပဲလုတ်တဲ့နေရာမှာကျမဟိုကြည့်ရတဲ့ခါမှာပေါ့နော်ဟိုဘယ်လိုကောင်းမလဲဆိုတော့သူတို့တွေကသူတို့ကိုသူတို့ဟိုခုခံကာကွယ်ဖို့ပြောနေတဲ့အစားကိုသူတို့ကသူတို့ရဲ့တမရလောင်းနေကိုသူတို့ကပို့ပြီးတော့ခုခံကာကွယ်တဲ့ဟိုစားအားတာနေတဲ့ပုံတွေ့ရတာပေါ့နော်ဥပမာဆိုလို့ရှိရင် JD Vance ကနေလဲသူက Donald Trump ကိုသူကကာကွယ်ပြီးပြောဆိုတယ်အဲ့လိုပဲဒီဘက်က Tom Walz ကနေပြီးတော့လဲ Tim Walz ကနေပြီးတော့လဲဟို Kamala Harris ကိုသူကခုခံကာကွယ်ပြီးတော့ပြောဆိုနေတဲ့အော်ဒရန်တွေ့ရတာပေါ့နော်ဒါပေမဲ့ကျွန်မနှစ်ယောက်စလုံးကိုရှင်းကြည့်တဲ့အခါမှာ JD Vance ကနေဒီဟိုတင်မော့ဆိုညက်ကအသက်20กว่าတယ်အသက်20กว่าတဲ့ခါကျ generation gap လည်းနည်းနည်းတော့ပါမှာပေါ့နော်နောက်ပြီးတော့တင်မော့ကဒီလွတ်တော်မှာလည်း12နှစ်ကြာသူကအောက်လွတ်တော်အမှတ်လုပ်ခဲ့တယ်ပြီးတော့အောက်လွတ်တော်မှာသူကစစ်ပြန်ရေးရာကော်မတီအဖွဲ့ဝင်သူကဖြစ်ခဲ့တာပေါ့နော်ပြီးတော့သူ့မှာဒီ debate အတွေ့အကြုံဒီစကားစစ်ထိုးပွဲအတွေ့အကြုံအများကြီးရှိတယ်သူအဲ့လိုပဲ JD Vance ကလည်းဒီlawyer တယောက် Yale University ကနေ Yale တက်တူကနေဥပဒေဘွဲ့ရထားတဲ့လူတကယ်ဟိုဟိုစားပေါ့နော် lawyer တယောက်ဆိုတော့ကျမကြည်ရင်ကြည်နေစကောင်စားလေးလို့တော့မပြောချင်စိတ်ပေါက်လာတယ်ဥတ္တမောင်တန်းရဲ့တိလားသူတော်တော်ကိုဟိုစကောင်စားလို့ပေါ့နော်ဒီအခုဒီနေ့ကြည်လိုက်တဲ့ပွဲမှာဒီပြည်သူအားလုံးကိုပြောနေတာဟိုဥတီပြီးတော့ပြောနေတယ်ဆိုပေမဲ့လည်းတရားရုံးတစ်ခုမှာဒီဟိုတရားခံရဲ့ရှေ့နေနဲ့ဟိုဒီတရေလို့တရေခိုင်ရဲ့ရှေ့နေနဲ့အစိုးရရှေ့နေပေါ့နော်ဆွဲကြပေါ့နှစ်ယောက် မြင်နေတယ်လို့ကျွန်မစိတ်ထဲမှာသွားပြီးတော့ခံစားရတယ်ရှင်။ဒါပေမဲ့သူတို့ပြောတဲ့အထက်မှာတော့အများကြီးပေါ့နော်။သူတို့ပြောတဲ့ဟိုကဏ္ဍကြီးကတော့ပထမဆုံးပြောသွားတာကတော့နိုင်ငံသားရေးနဲ့ပတ်သက်တဲ့နိုင်ငံသားရေးမူဝါဒနဲ့ပတ်သက်အခုလုံလောဆယ်ဖြစ်နေတဲ့အရှိအလယ်ပိုင်းဒေသနဲ့ပတ်သက်ပြီးပြောသွားတယ်။နောက် climate change ရာသီဥတုအပြောင်းအလဲနဲ့ပတ်သက်ပြီးတော့သူတို့ပြောသွားတယ်။နောက်စီဝါရေးရနဲ့ပတ်သက်ပြီးတော့မိခွန်းနေတယ်သူတို့ဖြေသွားတယ်။နောက်ပြီးတော့ဒီသတိသားဖြစ်ချရေးနဲ့ပတ်သက်တဲ့အခွင့်အရေးနဲ့ပတ်သက်ပြီးတော့လည်းသူတို့ဟိုအခြေတင်ပြောကြတာပေါ့နော်။နောက်တစ်ခုကဒီ gun violence ဒီလက်နက်ကင်တနက်ကင်ထိန်းချုပ်တဲ့ဒီအကြမ်းဖက်မှုနဲ့ပတ်သက်ပြီးတော့လည်းသူတို့ပြောသွားတယ်။နောက်ပြီးတော့ငွေကြေးဖောင်းပွားမှုနောက်ပြီးတော့ဒီအင်ညာပြဿနာကျန်းမာရေးနောက်ပြီးတော့ကလေးပြည်သူဆောင်ရှောက်တဲ့ child care နောက်ဆုံးအနှစ်ချုပ်ကတော့ဒီ election result ရွေးကောက်ပွဲရလတ်ကိုလက်ခံမလားလက်မခံဘူးလားဆိုတာကိုနောက်ဆုံးအဆုံးသတ်ပြောသွားတာပေါ့နော်အဲ့တော့ကျမတို့ပထမဆုံးစပြီးတော့ဆွေးနွေးကြအောင်အဲ့တော့ဦးဟိုဇော်သွမုံကပဲစပြီးတော့ပြောပါအောင်ရှင်သူတို့ပြောသွားတဲ့ဒီနိုင်ငံသားရေးမူဝါဒနဲ့ပတ်သက်ပြီးတော့သူတို့နှစ်ယောက်ကအပြောလေးကိုပေါ့နော်ဘယ်လိုများသဘောရလဲရှင
်နိုင်ငံချေးဟိုတော့အခုကဒီအီရန်ကအစ္စရဲလ်ကိုတိုက်နေတယ်ဆိုတော့ကျွန်တော်ကတော့နိုင်ငံချေးရေးဝါသားကနေမိခွန်းဆလာမလဲလို့ကျွန်တော်မထင်ခဲ့ဘူးစီးပွားရေးလားအဲ့ဒါကနေပဲဆလာမလားလို့ထင်တာမှမဟုတ် immigration ပေါ့နော်ဆိုတော့ကျွန်တော်သုံးသပ်တာကတော့ဒီအစ္စရဲလ်ကိုအခုအီရန်ကတိုက်လာပြီဆိုတော့ဒီဘလူးအစ္စရဲလ်ကိုအကာအကွယ်ပေးမလဲအဲ့ဒီရှူတုံးကနေပဲသူတို့ချင်းကတ်ကြတယ်ဆိုတော့ကျွန်တော်ထင်တာကတော့ဒီဘိုက်ဒန်ရဲ့ policy အတိုင်းပဲကမလာဟာရစ်ကဒွားဖို့အဲ့လိုပဲကျွန်တော်ကတော့တင်ဂေါ့စ်ကနေဒီ policy အကာအကွယ်ပေးတယ်လို့ကျွန်တော်အဲ့လိုပဲတုံးတဘာဖြစ်လို့လဲဆိုတော့ဒီကမလာဟာရစ် policy ကဘိုက်ဒန်ပေါ့နဲ့ policy တူတာကမဟာမိတ် in our core လို့ဖို့ Israel ကိုအကာအကွယ်ပေးဖို့ဆိုတာမဟာမိတ်အင်အားကုန်ဖို့လိုတယ်။အီရန်ကိုတိုက်ဖို့ဆိုရင်လေအဲ့ဒီ Middle East မှာမဟာမိတ်တွေလိုတယ်။ဆိုတော့ချင်းကမှုနဲ့ကျွန်တော်တို့အဲ့လိုပဲတုံ့တက်တယ
်။ဟုတ်ကဲ့ပါ။ဟိုတမရဘိုက်ဒန်အနေနဲ့ကတော့ဒီအရှေ့ပိုင်းအလယ်ပိုင်းဒေသမှာအခုဖြစ်နေတာတွေကိုသူကဖြစ်နိုင်လို့ရှိရင်အပြစ်အခိုက်ချက်ချင်းရက်စေခြင်းလေ။နောက်ပြီးတော့သူကစစ်မီးကျဲဒီတဲ့ပို့ပြီးကျဲပြန်လာမှာကို तू မလိုလားဘူးဆိုပြီးတော့ပြောတာမကြသေးဘူးခင်ဗျာပြောခဲ့ပါတယ်။အဲ့တော့ဟိုဦးဂျိမ်းရွှေအနေနဲ့ဟိုကျွန်တော်ဟိုအမေးချင်တာပေါ့နော်။ဟိုဒီဦးဂျိမ်းရွှေရောက်ပါပြီလားရှင်။ဟုတ်ကဲ့ရောက်ပါပြီ။ဟုတ်ကဲ့ပါ။ခုနကတော့ဒီဒုသမရနှစ်ယောက်ပြောသွားတဲ့အထက်မှာဒီ climate change နဲ့ပတ်သက်လို့ပေါ့နော်။အဲ့ဒါနဲ့ပတ်သက်လို့ဒီနှစ်ဖက်အမြင်ပေါ့။အဲ့ဒါကိုဘယ်လိုသုံးသပ်လို့ရပါလဲရှင်။
နောက်ဖက်အညီကတော့ကျွန်တော်က engineer ဆိုတော့လေဒီ climate change ဖြစ်နေတယ်ပြီးတော့ alternative energy လိုတယ်ဆိုတာကိုကျွန်တော်လက်ခံတယ်ဗျဒီဟို Tim Walz ပြောတဲ့အတိုင်းပေါ့လေဒါပေမဲ့ကျွန်တော်အနေနဲ့ကြတော့အဖြစ်များတာလို့အောင်မှာပေါ့နော်ဒီ fossil fuels ကြီးကလည်းအခုချက်ချင်းဖြတ်လိုက်လို့မရဘူး strategically လည်းလိုတယ်ဆိုတော့နှစ်ဖက်ကိုမျှအောင်လုပ်ပေါ့လေကျွန်တော်သဘောကတော့အဲ့ဒါမျိုးရှိတယ်ဗျအဲ့တော့ဟိုတင်မော့စ်ပြောတာကိုသဘောကျတယ်နော်ဟိုတစ်ဖက်သေးတော့လုံးလို့မရဘူးဒါပေမဲ့ဟို fossil fuel production ကိုလည်းကျွန်တော်တို့ဟိုလက်လွတ်လို့မရဘူးပေါ့နော်အဲ့အဲ့ဒါမျိုးကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ပါဒီ electric car တွေဘာတွေနဲ့ပတ်သက်ပြီးတော့ဒီအစိုးရကနေ subsidize လုပ်ထားတယ်ဆိုတဲ့သဘောဟိုကြားဘူးပါလားရှင်အမဟိုဒီ Tesla ကားတွေကိုဘာလို့ထုတ်တဲ့နေရမှာလဲအဲ့တော့ဟိုသူတို့ဒီ Democrat တွေရဲ့ policy ပေါ့နော်ဒီ electric ကားတွေထုတ်ဖို့တို့နောက်ဆုံးဒီ emission တွေဘာတွေလျော့ပါဖို့တို့ဘာလို့ဆိုတာလဲရှိပါသေးတယ်ရှင
်ဒီ emission ဟို emission ပေါ့နော်
emission ဟုတ်ကဲ့
emission လျော့ဖို့အဲ့ဒါကိုတော့ကျွန်တော်ထောက်ခံတယ်ဒါပေမဲ့ဟိုအလုံးအကျွံ subsidize လုပ်ပြီးတော့လေsustainable မဖြစ်တဲ့ဥစ္စာပြ။ sustainable ဆိုတာဒီ program ကဒီအများပြည်သူအတွက်เนาะရေရှည်အကျိုးမရှိဘူးဆိုရင်တော့တုံ့တက်ပြီးတော့ကျွန်တော်တို့လက်မခံဘူးပေါ့ဗျာเนาะ။အခုလောလောဆယ်မှာတော့ကျွန်တော်တွေ့နေတာဒီ electric vehicles တွေကိုသူတို့ဒီလိုအခွင့်တူးပေးတာတွေပေါ့ဗျာ။ဥပမာဆိုလို့ရှိရင်ဒီ freeway မှာမောင်းလို့ရှိရင်ခင်ဗျားတို့ဒီဟို carpool lane မှာသွားလို့ရတယ်လို့ပြောလို့အဲ့ဒါမျိုးတော့ဟိုလက်ခံပါတယ်ပြီးတော့မှ sustainable ဖြစ်ရင်လက်ခံတယ်ဒါပေမဲ့တစ်ဖက်ကအဲ့လိုစီးပွားရေးအမြတ်ဟိုအမြတ်ထုတ်ဖို့အတွက်ကိုအ အကူအညီကအဲ့ဒီလောက်အထိလွန်သွားတယ်ဆိုရင်တော့ကျွန်တော်တို့လက်မခံနိုင်ဘူးလို့ထင်ပါတ
ယ်ဟုတ်ကဲ့ပါရှင်ကျေးဇူးပါဆရာဦးတမောင်သားရောသူတို့နှစ်ယောက်ဆွေးနွေးတဲ့အထက်မှာစီးပွားရေးနဲ့ပတ်သက်ပြီးတော့တော်တော်လေးဆွေးနွေးသွားတာရှိပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးယူဆပါလဲရှင
်ဟုတ်ကဲ့စီးပွားရေးနဲ့ဒီ climate နဲ့လည
်းဆက်
ဆက်ပြီးတော့သူကဆွေးနွေးသွားတာလေးတွေရှိတယ်အထူးသဖြင့်တော့ JD Funds ပါเนาะအထူးသဖြင့်တော့သူတို့က energy လို့ပြောတဲ့ swine sector ကိုဖွင့်ကျင်တယ်အဲ့တော့ JD သဘာဝတောင်းဝေးပြည်ထဲမှာပြန်ပြီးတူးတဲ့ဟာပြူကိုသွားကျင်တယ်ပေါ့လေဆိုတော့ဒါကြောင့်မို့လဲသူကဒီ climate change ကိုပြောတဲ့အခါမှာ JD Funds ကဒါအမေရိကကြီးအတန်ရှင်းဆုံးတိုင်းပြည်ဖြစ်နေပြီကဘာမှာအတန်ရှိဆုံးဒါကြောင့်မို့ manufacturing state ကိုဖွင့်ရမယ် energy ကိုဖွင့်ရမယ်ဆိုတော့တောင်းကနေသူကချိတ်ကပ်ပြီးပြောသွားတယ်ဒါပေမဲ့တကယ်တမ်းကတော့အမေရိကကအတန်ရှင်းဆုံးဆယ်နိုင်ငံထဲမှာမပါပါဘူးเนาะအတန်ရှင်းဆုံးနိုင်ငံကဘာမှာအတန်ရှင်းဆုံးနိုင်ငံ Iceland ပေါ့เนาะเนาะ Iceland တို့ကျွန်တော်တို့ဒါ Forbes magazine ရဆိုလို့ရှိရင် Switzerland တို့ Costa Rica တို့ကဒါပါသေးတယ်ဒီဒီမော့ဆေတို့ရဲ့ဒီမိုကရက်ပါတီရဲ့ဆွေးနွေးချက်ကတော့သူတို့ဒီ middle class ကိုအဓိကထားပြီးတော့เนาะအဲ့ဒီအတွက်ကျွန်တော် subsidize government အနေနဲ့မဲ့လုံးနေပေါ့เนาะသူတို့ပေးခြင်းအားဖြင့်စီးပွားရေးကိုဖွံ့ဖြိုးတိုးတက်အောင်လုပ်သွားမယ်လို့သူတို့ကပြောတယ်ဒါပေမဲ့နှစ်ယောက်ဆက်လုံးကတော့ deficit ကိုဘယ်လိုချမလဲဆိုတာကိုတိတိကျကျဖြေသွားတာတော့ကျွန်တော်မကြားလိုက်အောင်
အခုသူတို့ပြောသွားတဲ့ဒီအထက်မှာဒီ gun violence ပေါ့နော်ဒီတနက်ကင်ပြီးတော့အကြမ်းဖက်မှုတွေဖြစ်တာနဲ့ပတ်သက်ပြီးတော့နှစ်ယောက်စလုံးကလည်းတနက်အုံနာတွေဖြစ်တယ်ဒီ second amendment ပေါ့နော်ဒီတနက်ကင်ဆောင်ခွင့်မိမိကိုယ်ကိုကာကွယ်ခွင့်နဲ့ပတ်သက်ပြီးတော့သူတို့တွေဟိုအလုံးသဘောတူတယ်ဒါပေမဲ့လို့ဒီတနက်ဟိုဒီဟိုထိန်းချုပ်ဖို့ဥပဒေပေါ့နော်အဲ့ဒီဥပဒေတတ်မှတ်ချက်နဲ့ပတ်သက်လို့တော့သဘောထားကွဲလွဲမှုရှိတယ်ပေါ့နော်အဲ့သူတို့နှစ်ယောက်ရဲ့အမြင်လေးကိုဘယ်လိုသဘောရပါလဲရှင်
ကျွန်တော်ကတော့တဏ္ဍရှိတာကိုကြိုင်တာကိုတောက်ွက်စီအရောမရှိဘူးဗျဒါပေမဲ့အခုဟိုကျွန်တော်တို့တမန်လူတွေအနေနဲ့เนาะမလိုအပ်တယ်ဗျဥပမာဆိုရင်ဒီလိုဟိုကြည်စံအများကြီးထည့်လို့ရတယ်เนาะဟိုကြည်တော့ပေါ့မဂ္ဂဇင်းတို့လ
ေတက်ခိုင်ရေးတက်ခိုင်ရေးလက်နဲ့
ဘမ်စတော့တို့
ဟုတ်ကဲ
့เนาะဘမ်စတော့ဆိုတာအဲ့ဒါမျိုးဟိုတဏ္ဍကိုအော်တိုမက်တစ်ဖြစ်အောင်လုပ်တယ်လေအဲ့လိုမကနီဇမ်တို့ပေါ့အဲ့ဒါမျိုးကစစ်တိုက်ဖို့လူသားဖို့အတွက်ပဲလူတာဗျာเนาะကိုခုခံကာကွယ်ဖို့လို့ဒီအမဲလိုက်ဖို့လို့เนาะနောက်တရိษံနေစီကကိုခုခံဖို့တွေအတွက်ကမလိုဘူးဗျာမလိုပဲနဲ့နောက်ပြီးတော့ဒီလိုဘယ်သူကဝယ်လဲဆိုတာကိုတည်တည်ချာချာစစ်စစ်တာလေကျွန်တော်တို့ဟိုကျွန်တော်ကတော့အဲ့ဒါကိုထောက်ခံတယ်ဗျာ
ဟုတ်ကဲ့နောက်ကြောင်းရဆိုရင်ဟုတ်ကဲ့
နောက်ကြောင်းရဆိုရင်ねအဲ့လိုဟိုအဲ့ဒါတွေတော့ကျွန်တော်ထောက်ခံတယ်။ဟိုလုံးဝမကင်ရဘူးဆိုတာတော့အဲ့ဒါကတော့เนาะဒီမှာအစီအလာဖြစ်နေပြီးတော့ကျွန်တော်တို့ constitution နဲ့မှလည်းပါတယ်ဆိုတော့ကျွန်တော်တို့သိကံပွဲစရာမရှိဘူးရ။အ
ဲအဲ့တော့ကျမတို့ gun violence ခဏဖြတ်ပြီးတော့ကျမတို့ဟိုက abortion ကိစ္စလေးပေါ့เนาะတရေသားဖျက်ချခွင့်ကိစ္စနဲ့ပတ်သက်ပြီးတော့ဒီ JD Vance နဲ့ဒီ Tim Walz တို့ရဲ့ဒီအမြင်လေးကိုဘယ်လိုသုံးသပ်လို့ရလဲရှင်
။ဟုတ်ကဲ့။ဒီ gun violence ကိုကျွန်တော
်ဆက်ပြောချင်သေး
တယ်ကျွန်တော်တော့ပြောချင်တယ်
ဟုတ်ကဲ့
အာသူတို့ team ကို all say ချင်းကမှုကဒါရှင်းရှင်းလင်းလင်းသူကတော့ background check လုပ်ချင်တယ်ဒါတနကတကရမှာပဲဒါပေမဲ့ background check ကကောင်းကောင်းလေးလုပ်ရမယ်သူတို့ဘသူဘယ်ဝါလဲသူနောက်ကျောင်းပါရှိတယ်လေဆိုတာကောင်းကောင်းလေး background check လုပ်ရမယ်ကျွန်တော်ကြားရဟာမှားတလားတော့မသိဘူးအဲ့ဒီJD Vance ကဘာကြောင့်လဲဒီလို gun violence ဖြစ်တာလေ तू ပြောတာကျွန်တော်ချမ်းမာတာလားတော့မသိဘူး तू ကအဒီတရားမဝင
်ရောက်လာတဲ့
လူတွေကနေပဲဆိုတော့သူတို့အချင်းကပုံကတော်တော်လေးဟိုမတူဘူးအဲ့ဒီနဲ့ဆက်လုံချုံကြီးဘိုင်းကိုဖြည့်ရှင်းရင်ဒီ gun violence ကပိုပြီးတော့
ရ
ော့သွားမယ်ပြီးတော့team watch ကြတော့ background check လုပ်ဖို့လိုတယ်ဆိုပြီးတော့သူတို့ရဲ့ဆွေးနွေးပွဲကဟုတ်အဲ့ဒါလေးကျွန်တော်အရင်ပြောချင
်
ဟုတ်ပါတယ်တခုကတော့ဒီအဲ့ဒီအမျိုးသမီးတရေသားဖြစ်ချက် abortion မှာလေသူတို့ရှင်းရှင်းလင်းလင်းပဲTim Walz ကသူတို့ရှင်းရှင်းလင်းလင်းဟိုမိမိကိုကဘယ်ဆုံးပြပန်ခွင့်ရှိရမလဲ the freedom to decide အစိုးရကနေ the low low by the low low yabu subiro, a soya can soon be a pankumishi yabu. General, a mute me mean clear ego, generoga, yungjiame, sechayame, thorough go kanda bono, body go, thorogabe, soon be a pankunshime, sort of freedom go to a timpiare. JD Vanjaro to a sensationally pioba at the Mata Tamie, to a policy of Dugaro, dihajaro, the pine, habe, soon pia in Pugong may subiro to lay congolating piavare.
โอเคป่ะอาจารย์รู้ตัวโหปีเนี่ยตะคู่มามาจอร์เจียมาลุกขึ้นไม่ใช่ด้วยจําไม่รู้เสียงวงอ่ะเสกูไปลงไม่ได้ด้วยจําไม่รู้ลูนาก็นี่พี่รออนีนี่เนี่ยนอร์ทแคโรไลนามาแคโรไลนาปีเนี่ยโหตั้วได้ไอ้แม้เปลี่ยนแล้วตั้วได้อเปลี่ยนนี่จาพี่รอนอกซုံးเอ่อแต่ซုံးเนี่ยที่ผิดตั้วได้ဆိုပြီးတော့တင်မော့စ်ကနေပြောသွားတာပေါ့เนาะဟုတ်ကဲ့ဟုတ်ကဲ့โอเคအဲ့တော့ကျွန်တော်တို့ဒါပြောနေနေညီမနည်းနည်းလေး
summarize လုပ်ပြရမယ်ဆိုလို့ရှိရင်ကျမဘာစိတ်ဝင်စားလဲဆိုတော့ဒီ JD Vance ပေါ့နော် JD Vance ဆိုတော့အားလုံးကတော့ JD JD နဲ့ခေါ်နေကြတာပေါ့သူ့ရဲ့နာမည်အရင်ကတော့ James David Vance တဲ့အဲ့တော့သူ့ရဲ့ဘဝစာကြောင်းနဲ့ပတ်သက်ပြီးတော့အဲသူ့ရဲ့ဘဝစာကြောင်းနဲ့ပတ်သက်ပြီးတော့
စာအုပ်ရေးထား
သူရေးထားတဲ့စာအုပ်ကလေးပေါ့နော် Hillbilly Elegy ဆိုတဲ့သူ့ရဲ့ဒီ memoir လေးပေါ့အဲ့ဒီ memoir ကဘယ်လိုလဲဆိုတော့သူငငယ်တော့ငယ်ဘဝအကြောင်းကိုသူကရေးခဲ့တာ2016ခုနှစ်ကရေးခဲ့တဲ့စာအုပ်ပေါ့နော်သူ့ရဲ့ဇာတိသူတို့ကဟို Middle Town ဆိုတဲ့ Ohio ပြည်နယ်ကမြို့ကလေးမှာသူကမွေးဖွားခဲ့တယ်သူတောင်ပေါ်သားလို့ပြောလို့ရတာပေါ့နော်တောင်တန်းသားလို့လည်းပြောလို့ရတာပေါ့အဲ့တော့သူကသူ့ရဲ့ဒီတောင်တန်းသားဖြစ်တဲ့ဒီဘဝကိုသူကချစ်မြတ်နိုးတယ်သူတို့ရဲ့ဒီ culture ပေါ့ယဉ်ကျေးမှုကိုလည်းသူကချစ်မြတ်နိုးတယ်ပေါ့လေသူကအဲ့ဒါမျိုးပြောထားတယ်ပြီးတော့သူ့ရဲ့အဖိုးနဲ့အဖွားတောင်ပေါ်သားအယက်သမားတွေတဲ့သူ့ရဲ့အမေကလည်းမူးယစ်ဆေးဆွဲနေတဲ့လူပေါ့နော်ဆိုတော့သူကသူ့ရဲ့အမေနဲ့သူ့ရဲ့အဖေကလည်းငယ်ငယ်လေးတည်းကကွဲသွားတော့သူကရှိပြောရှင်းရှင်းပြောလို့ရှိရင် broken family ပေါ့နော်ဒီပျော်ကွဲနေတဲ့မိသားစုကနေပြီးပေါက်ဖွားလာတဲ့လူတစ်ယောက်ပေါ့ပြီးတော့သူကသူ့ရဲ့အဖွားကနေပြီးတော့သူ့ကိုဟိုသူ့ရဲ့အဖွားကနေပြီးတော့သူ့ကိုပြုစုပြီးတော့နောက်ဆုံးသူကလူကောင်းတစ်ယောက်ဖြစ်သွားပြီးတော့နောက်ဆုံးဒီရေးတက်ကတူမှာဥပဒေပွဲနဲ့ပညာရခဲ့တာပေါ့သူ့ရဲ့ဒီစ조사အားထုတ်မှုကတော့ကျမတို့အားလုံးချီးကျူးရမှာဖြစ်တယ်သူကဒီရှေ့နေတစ်ယောက်ဖြစ်တဲ့အပြင်ကို तू ဒီနေ့ပြောသွားတာဆိုလို့ရှိရင် तू တော်တော်လေးကိုဒီ Donald Trump နဲ့ပတ်သက်ပြီးတော့အတော်လေးကိုခုခံပြီးတော့ तू တော်တော်လေးကို तू ပြန်ပြောသွားတဲ့နိုင်တယ်ဒါသူ့ရဲ့အရေးချင်းတစ်ခုပဲလို့ပြောရမှာပေါ့နော်နောက်သူ့ရဲ့အမျိုးသမီးကလည်းဟိုအိန္ဒိယနိုင်ငံနွယ်ဘွားဥရှာပေါ့နော်ဥရှာကျမတို့ငယ်ငယ်တုန်းကဆိုလို့ချင်းတငယ်ချင်းရှိတယ်ဟိန္ဒူတငယ်ချင်းတွေရှိခဲ့တယ်ပေါ့နော်ဥရှာဆိုတာနာမည်ကလူတိုင်းသိပါတယ်ဥရှာလို့ပြောလို့ချင်းဟိုဥစားဟိုအိန္ဒိယနွယ်ဘွားလေးပေါ့နော်တင်မော့စ်နဲ့ပတ်သက်ပြီးတော့အထွေထူးပြောစရာတင်မော့စ်ကအောက်လွတ်တော်အမတ်ဖြစ်နေလို့တဲ့ဆယ်နှစ်နှစ်ရှိတယ်ပြီးတော့သူကဂါဗနာဒီမင်းနီဆိုတာပြည်နယ်ရဲ့ဂါဗနာဖြစ်နေသူကနှစ်နှစ်တက်တန်းနှစ်ခုဆက်တိုက်သူကလုပ်နေခဲ့တာပေါ့နော်သူကចောင်းစီယာတယောက်လည်းဖြစ်တဲ့အတွက်ကြောင့်မလို့သူ့ကိုလူတွေအားလုံးကចောင်းစီယာကြီးတယောက်လို့မျိုးသူဟိုပေါ့အားလုံးကချစ်ခင်ညံ့နိုးကြတယ်ချစ်ခင်လေးစားကြတာပေါ့နော်သူရဲ့နောက်သူ့ကိုလည်းအားလုံးကဆန်တာကလော့စ်ကြီးလို့မျိုးမြင်ကြတယ်ဟိုคริสต์มาสปุบๆๆอีเดียวหลูမျိုးမြင်ကြတယ်ပေါ့ဆိုသူတို့တရားစကားပြောတာကိုကျမကြည့်ပြီးတော့လေအော်ဆရာနဲ့တပည့်နဲ့ပြောနေတာလားဦးလေးနဲ့တူနဲ့ပြောနေတာလားဆိုတော့သဘောမျိုးဖြစ်သွားတာပေါ့နော်ဒါမဲ့လေနှစ်ယောက်စလုံးဒီနေ့ပြောတဲ့စကားအပြောဆိုနှစ်ယောက်စလုံးပေါ့နော်လင်းဟင်းမှုမရှိဘူးဒါပေမဲ့မေးတဲ့မေးခွန်းတွေကိုတိုက်ရိုက်မဖြေတာတကူပဲပေါ့နော်ဒါတော့ဟိုရှေ့နေပြီးပြီး तू อ่ะမေးလိုက်တယ်ဆိုလို့ရှိရင်ဟိုတင်ဥစား JD Vance ကတိုက်ရိုက်တဲ့မဖြစ်ဘူး तू ပြောချင်တဲ့စကားကိုပဲ तू ကတွန်းပြီးတော့ပြောလိုက်တယ်ဒါပေမဲ့ဒီ Governor ကြီးကြတော့ तू ဒီအုပ်ချုပ်ရေးမှူးကြီး Tim Moss ကြတော့ तू ကသူကိုယ်တိုင်လည်းလက်တွေ့ Governor ပြည်နယ် Governor လုပ်တဲ့အတွက်ကြောင့်မလို့ तू ကဒီဥရီနဲ့ပတ်သက်ပြီးတော့လည်းသူကိုယ်တိုင်လည်းလက်မှတ်ထိုးထားတာရှိတော့ तू ကကောင်းကောင်းပိုင်ပိုင်နိုင်နိုင် तू ပြန်ပြောနိုင်တယ်သူ့ကိုမေးတဲ့မေးခွန်းကိုလည်း तू တက်တဲ့မှာပြန်ဖြေနိုင်တယ်ပြီးတော့ဒီ Kamala Harris နဲ့ပတ်သက်တဲ့မူဝါဒတွေဘာတွေလဲ तू ကောင်းပြန်ပြောနိုင်တာရှိတာပေါ့လေအဲ့ဦးဂျိမ်းရွှေအနေနဲ့ရောဘယ်လိုသုံးသပ်လို့ရလဲရှင
်ကျွန်တော်ဒီနေ့ debate ကတော့သူတို့တယောက်စလုံးနေဟို they agree to disagree civilly ပေါ့ညာเนาะအင်္ဂလိပ်လို့ဆိုရင်တော့သူတို့နှစ်ယောက်စုံရင်ရင်ကျေးကျေးနဲ့တိတ်ပြီးတော့အငင်းခုမဖြစ်ဖဲနဲ့အာဃာတမရှိဘဲနဲ့သူတို့ကိုလိုတဲ့အချက်ကိုသူတို့ပြောနိုင်တယ်ပေါ့เนาะအဲ့အဲ့ဒါမျိုးကျွန်တော်ယူဆတယ်ဗျဟုတ်က
ဲ့ပါဟုတ်ကဲ့
အဲ့တော့ဓာတ်ရိုက်ကတော့ မြန်မာပြည်ကျွန်တော်ဒီလိုဒီဘိတ်တွေနားထောင်နေတာအကြိမ်တစ်ဝက်လောက်ကဘယ်တော့မှမဖြေကြဘူးပြတချို့မေးခွန်းတွေကြတော့ဓာတ်ရိုက်ချီလို့မဖြစ်ဘူးပထမဆုံးမေးခွန်းဆိုလို့ရှိရင်နေရာဆောင်လုံးဝဓာတ်ရိုက်မဖြေဘူးပြဒါပေမဲ့ဒီမှာဟိုသူတို့ဒီလိုရုပ်ပြက်လောက်အောင်ဒီအငင်းခုံဖြစ်တာတို့တယောက်နဲ့တယောက်လူပြောတာတို့ဟာတို့ကအင်မတန်နေတယ်ပြဖြစ်တော့ဖြစ်တယ်နော်ဒါပေမဲ့အင်မတန်နေတယ်ဆိုတော့ it's a civil debate ပေါ့လေကျွန်တော်ကကျွန်တော်တို့ဗမာပြည်အတွက်ပါနော်ကျွန်တော်တို့က we want people to agree to disagree civilly လေအဲ့ဒါမှကျွန်တော်တို့ democracy ဖြစ်မှာအောင်အမြင်မတူတာနဲ့ရန်သူလုံနေလို့ကမဖြစ်ဘူးလေအမြင်မတူရင်ဘလို့ညှိမလဲဆိုတာလေအဲ့ဒါကိုကျွန်တော်တို့ကတစ်ချိန်လုံးဟိုလူတွေကိုဟိုတင်ပေးဖို့ကြိုးစားနေတော့
အဲကျွန်တော် impression ကတော့ Tim Walter ပို့ပြီးတော့အတွေ့အကြုံရှိတယ်နောက်မူဝါဒတွေကိုချတဲ့အခါမှာလည်းဒီ Minnesota ပြည်နယ်မှာတကယ်ကိုယ်တိုင်လောက်ခဲ့တာဖြစ်တယ်ပြီးတော့လွတ်တော်နဲ့လည်းဆက်ဆံခဲ့တယ်ဆိုတဲ့အခါကျတော့သူကအတွေ့အကြုံတွေကနေဆွဲထုတ်ပြီးပြောသွားတဲ့နေရာမှာ JD Vance အများကြီးတာတယ်လို့ကျွန်တော်ထင်တယ်အထူးသဖြင့်ကျွန်တော် housing ကိစ္စပြောလို့ရှိရင်သူက GI Bill ဆိုပြီးသူစစ်တပ်မှာလောက်ခဲ့တဲ့တုန်းကနော်ဥပဒေကိုအချိန်ခံပြီးတော့အဲ့ဒီကနေထောက်ပံ့တာကိုဘယ်လိုယူပြီးပြောသွားနိုင်လဲနောက်သူကတကယ် Federal Home Loan Program ဆိုပြီးတော့သူကဒါလည်းသူကထပ်ပြီးပြောသွားတာလေးတွေရှိတယ်ဆိုတဲ့အခါကျတော့ဒီတစ်ခုလုံးအနေနဲ့ကြည့်မယ်ဆိုလို့ရှိရင်ဒီတပါပေါ့တပါကဒီ debate မှာစကားပြောသွားခဲ့တယ်လို့ကျွန်တော်ထင်တယ်ဆိုတော့ဆရာ James ပြောတယ်လို့ပဲဒီညမှာကျွန်တော်တို့လေးစားရတာတော့ညောင်စလုံးကတယောက်နဲ့တယောက် appreciate လုပ်ကြတာလည်းရှိတယ်ဆိုတော့ဒီချင်းချင်းတိမ်တိမ်ပွန်းပွန်းနဲ့သဘောကျတာကိုပြောသွားတာကတော့ဒါထူကြတယ်ပေါ့နော
်ကျေးဇူးပါဟုတ်ကဲ့
ခုလိုကျွန်တော်တို့ပါဝင်ဆွေးနွေးသွားတဲ့ဥစ္စာထုံမုံနဲ့ဥကျိမ့်ဆွေတို့ကို VOE ကအထူးပဲကျေးဇူးတင်တဲ့ကြောင်းပြောချင်ပါတယ်ခင်ဗျာ
ဟုတ်ပါတယ် VOE ရွေးကောက်ပွဲအထူးအစီအစဉ်ကိုတည်ရှိခဲ့တာတွေကဘာတစ်ဝန်းလုံးကပြည်သက်တွေကိုလည်း VOE ကကျေးဇူးအထူးတင်ပါတယ်ရှင်ဒါမဲ့နိုဝင်ဘာလ9ရက်နေ့မှာကျင်းပမယ့် American ရွေးကောက်ပွဲကြရင်လည်းကျမတို့ VOE American အတန်းကနေအချိန်နဲ့တည်ရင်းကြီးဓာတ်ရိုက်ထုတ်လွှင့်သွားဖို့စီစဉ်ထားတဲ့အကြောင်းသတင်းကောင်းပါရင်လည်းဒီနေ့မနေ့အထူးအစီအစဉ်ကနေနှုတ်ဆက်လိုက်ပါတယ်ရှင် VOE ကိုကြည့်ရှုအားပေးနားဆင်ကြတဲ့ VOE သောတာရှင်တွေနဲ့တကွမြမပြည်သူပြည်သားအပေါင်းရန်သူမျိုး၅ပါးဘေးအန္တရာယ်အတွေ့အကြုံကကင်းဝေးပြီးစိတ်ဤချမ်းသာခြင်းကိုယ်ဤကျမ်းမှာခြင်းတွေနဲ့ပြည့်စုံကြပါစေရှင်။ရှင်လန်းချမ်းမြေ့ကြပါစေရှင်
။ဟုတ်ကဲ့
။ Democrat နဲ့ Republican ဒုသမ္မတလောင်းနှစ်ဦးရဲ့စကားစစ်ထိုးပွဲသုံးသက်ချက်ကောက်နှုတ်ချက်အထူးအစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ Generation Z ကိုအလှည့်ပေးခြင်းပါတယ်။မြန်မာနိုင်ငံမှာအာဏာကိုမတရားတရားမဝင်သိမ်းယူထားတဲ့သူတွေကိုတော်လှန်နေတဲ့ကရင်နီဒေသကလိင်တူချစ်သူလူငယ်စုံတွေဟာ LGBTQ လိင်စိတ်ကွဲပြားသူတွေနဲ့ပတ်သက်ပြီးတော့လူမှုအတိုင်းဝိုင်းမှာအမြင့်တွင်နေတဲ့ခွဲခြားနှိမ်ချမှုတွေကိုပါတိုက်ပွဲဝင်နေတယ်လို့ပြောပါတယ်။အမေရိကန်နိုင်ငံဒါနဲ့ပတ်သက်ပြီးတော့လိင်တူချစ်သူ Generation Z လူငယ်နှစ်ယောက်နဲ့မက်ခင်လေးစကားပြောထားပါတယ်။
ဟေးဂျင်စီတို့တက်ချင်ရောက်ပြန်ပြီနော်ဂျင်စီတို့ရေဒီတစ်ပတ်တော့တော်လိုင်းဒေတာမှာသူတို့တက်တဲ့စီးပညာနဲ့အကူအညီတွေပေးနေတဲ့လိင်တူစုံတွဲလေးနဲ့စကားပြောထားတယ်
အမင်္ဂလာပါဗောနော်ကျွန်တော်ကတော့ကျွန်တော်နာမည်ကတော့ကိုနေဦးမှာဗောနော်ဒါတော်လည်းနာမည်ပေါ့အဲကျွန်တော်ကတော့အခုလက်ရှိကတော့ Green Data မှာဒီအဓိကစစ်ဆောင်တွေကိုကူညီရတာ freelance agent တခုဖြစ်တယ်ဗောနော် Green Data agent တောင်းခံတယောက်ဖြစ်ပါပြီဗျအ
မင်္ဂလာပါကျွန်တော်ကချမ်းချမ်းဖြစ်ပါတယ်ဗောနော်နော် Lonzer Green Data agent မှာပဲဒီ fundraising ဘက်နဲ့ပတ်သက်ပြီးလုပ်ပေးနေရမှာ
အာနာမသိငင်သူတို့ချစ်သူမြောက်ရဲ့အကြောင်းလေးနားထောင်ကြည့်ပါဦး
အနာမသိခင်ကတော့သူနဲ့ကျွန်တော်နဲ့ချစ်သူမဖြစ်သေးဘူးเนาะအိုင်ဝါကြတော့သူကကြတော့သူနာပြုတယောက်ကျွန်တော်ကကြတော့ရန်ကုန်ဝဲနိုင်တာစီးကူမှာစီးဝါးပိုင်းနဲ့ပတ်သက်ပြီးကျွန်တော်လုပ်နေရပါတော့အိုင်ဝါကြတော့အိုင်ဝါဆက်စပ်တင်တော့သဘောကျပါတော့သူစိုးပါတော့ဒီကောင်လေးကအရင်ကသူလည်းအိမ်ဝင်လာလေတဲ့ပြပြလေးပြီးပိုင်းနေပြီးဆက်ပြီးတော့မှတလားလောက်ကြတော့မှခီးပြီးလိုက်တာအခီးပြီးတော့မှကျွန်တော်သူကရေတုံးဒီဘက်ကိုရောက်လာတယ် green ကိုရောက်လာတယ်ရောက်လာပြီးကျွန်တော်ကသတ်မှတ်လိုက်တာပေါ့
LGBT လို့ခေါ်တဲ့လိင်တူချစ်သူတွေပါလို့သူတို့ကိုသူတို့ဝန်ခံလိုက်တဲ့အချိန်မှာပတ်ဝန်းကျင်နဲ့မိဘအတိုင်းဝိုင်းရဲ့တုံ့ပြန်မှုတွေအကြောင်းလည်းပြောပြထားတယ်
။မြန်မာနိုင်ငံမှာဆိုလို့ရှိရင် LGBT တွေဖြစ်နေတာများတာပါတော့နော်။ပြင်သွားလို့ရှိရင်မင်းအား6လား6ဆိုလို့ရှိရင်ကတော့ပတ်သက်နေတယ်ဘာလို့ရှိခဲ့တာ哦။တကယ်ကြီးပေါင်းသိတဲ့မှာလည်းတချို့တွေရှိခဲ့ဦးပါတယ်။ LGBT ကိုလက်ခံခံမလို့တယ်ဆိုတာက2018-2019လောက်ကဖြစ်မဲ့တင်တယ်။အဲဒီမှာအင်ကိုပုပ္ပလင်းပြပြတယ်ပုပ္ပလင်းပြတဲ့အချိန်မှာအင်ကတော့သဘောမချဘူးပေါ့နော်။သူတို့ကတော့သဘောမချဘူးသဘောမတူဘူး။အဲ့အချိန်မှာတခြားတစ်ရှင်းပြလိုက်တော့မှသူတို့နားလည်းလက်ခံပြီးရပေါ့။လက်ခံပြီးတဲ့အချိန်မှာ David ကိုလည်းတွေ့တယ်တွေ့တော့လည်းအဖေနဲ့မိန်းမနဲ့သဘောကျတယ်ပေါ့နော်သူဆိုလို့ရှိရင်အဆူမဆိုးပါအောင်လည်းကြီးဖို့လည်းရှိပါတယ်ပေါ့ ထောင်း၄၄ဆန်၅လောက်မှာဖေ့စ်ဘွတ်တွေစတုံးတော့မှဒါဟိုလောင်းမှာအယ်ဂျီဘီတီဆိုတော့ကိုတက်ရောက်တယ်မဟုတ်ဘူးဆိုတော့မျိုးဒါစတရားပေါ့နော်အဲတုန်းကအယ်ဂျီဘီတီဆိုတဲ့အတုံးလုံးတော့မှမသိပါဘူးအဲ့လိုမျိုးရေးဆိုတော့ဟိုမှုပေါ့နော်အဲ့လိုမျိုးပြောလောင်းမသိဘူးအဲ့ဒီခေတ်ဆိုတော့အဲ့လိုမျိုးတောင်းနာဝါရှိရပါဘောဒါပေမဲ့အော်ဒါတကယ်ဟိုကိုတက်ရောက်တယ်ပဲဖြစ်နေတယ်လို တော့ကျွန်တော်ဆိုဘလောက်တောင်ဟိုတွေ့လဲဆိုဟောတော်လင်းရငါတို့တပိပြအောင်နဲ့ငါတို့အောက်မှာပါဆိုတာမျိုးလောက်ကိုပဲကျွန်တော်ရိုးရှင်းတွေ့ခဲ့တယ်ပေါ့ဒါပေမဲ့နောက်ပိုင်းကြာလာရှင်မှာဒါမဖြစ်အောင်ဆိုကျွန်တော်သိလာတယ်အဲ့တော့ဟိုဘာကြောင့်လဲဆိုတော့ဟိုစေအောင်ဆိုနှစ်90ကြီးဆိုးလာတယ်เนาะအဲ့တော့ဒီစနစ်တကိုဖြုတ်ပြဖို့ဆိုတာအချိန်အများကြီးရအောင်ဆိုကျွန်တော်နားလဲတဲ့အခါကျတော့အဲ့ဆိုတော့ငါတော့တလားနှစ်လားနဲ့မရဘူးအဲ့တော့အများကြီးစဉ်းစားဖို့လိုတယ်ပေါ့เนาะဒီတော်လန်ရေးအောင်သွားရင်ငါအင်ပြန်လို့ရမယ်အကိမအောင်ခဲ့လို့ရှင်တော့ငါဒါအင်ပြန်လို့လည်းမရတော့ဘူးပေါ့နော်သူနဲ့ကလည်းစပြီးတော့တွေ့တဲ့အချိန်တွေ့တဲ့အချိန်ကလည်းကျွန်တော်တို့စတွေ့ရဟိုအလောက်နှစ်ပတ်လောက်ပဲရှိသေးတဲ့အချိန်မှာခွဲလာရတယ်ဆိုတဲ့အခါကျတော့ဒါကြီးကသွားလို့ရှင်ငါသူ့ရန်ကုန်မှာကြံခဲ့မှာကျွန်တော်ဂရင်းနီရောက်လာမှာဆိုတရားတရားတွေ့ဖို့ဆိုတာကလည်းဟိုတော်တော်ကိုမှမဖြစ်နိုင်တော့ဖြစ်သွားပြီပေါ့နော်ဆိုတော့ကျွန်တော်ကဘယ်လိုစကြောက်တာလဲဆိုတော့တကသူตุ๊ตตวายดิเนาะตัวตวายไปซะน้ํามาจังเกดาลําชาแล้วน่ะจังเกดาซะดิเนาะอะล่ะเนี่ยอ๋อฉิเตวงาไลวายกําลาวะเนาะตัวก็เลยขอบาเลยขอได้เฉยมาไอ้มาเคสคู่ဖြစ်သွားတာကအရင်တော့ကျွန်တော်ဆက်ဆောင်နေကိုကျွန်တော်ဟိုဟာလေးအထည်တွေပဲဝယ်ပြီးတာဟုတ်အထည်ပဲလူပေးရပဲရှိတယ်ရှိတဲ့အချိန်မှာအဲ့ဒါကိုနှစ်ထောက်လမ်းမိသွားရှိတယ်ဗောနော်ဆက်ဆောင်ငါနေလို့မဖြစ်တော့ဘူးအဲ့ဒါဆိုရှင်ငါဒေးပြနောက်ငါလိုက်သွားမယ်ဗောနော်အဲ့လိုက်သွားမယ်ဆိုအဖေတို့ဘယ်လိုမသိအောင်ဒီဘက်ကိုထွက်လာခဲ့ရတခါတယ
်၃နှစ်တာကာလအတွင်းမှာစစ်ပွဲနဲ့လူမှုစံနှုန်းနေကြမှာသူတို့ကြော်ဖြတ်ခဲ့ရတာတွေက
เนาะကျွန်တော်စိန်ခေါ်မှုတွေကတော့အများကြီးဟိုကြုံရတယ်ဆိုတော့ဟိုဒါပေမဲ့ကျွန်တော်အနေနဲ့ဟိုဒီစိန်ခေါ်မှုတွေကျွန်တော်လက်ခံခဲ့တယ်အဓိကကဟို Granny Data ဆိုတာကကျွန်တော်ရှင်းပြောရရင်ဒီမျိုးပြတွေမှာလိုမျိုးဒါ LGBT ပုံမှန်လင်းနဲ့ဟိုရန်ကုန်မန္တလေးလိုနေရာမျိုးမှာဒါပုံမှန်လင်းနဲ့လက်ခံပေးနိုင်မှုကမြန်မာနိုင်ငံအနေထားရဆိုအများကြီးလိုအပ်နေသေးတဲ့အချိန်မှာကျွန်တော်ဒီလိုမျိုးတောင်းနန်းဒေတာရဲ့မှာဆိုဒါပူအောင်မှဒါဟိုရှိတယ်ပေါ့နော်သူတို့ဒလီထုံးစံနေရှိမယ်သူတို့ရိုးရရင်ချင်းမှာဒါတွေအားကြီးပုံမှာကျွန်တော် struggle လုပ်ရတဲ့အခိုက်အတန့်တွေရှိရပေါ့။ချို့လူတွေဟိုပုံမှန်အမျိုးသားသို့မဟုတ်အမျိုးသမီးတစ်ယောက်ကဟို AAC ဖြတ်ကျော်လို့ရတဲ့အရာတော့မှာကျွန်တော်တို့ဒီ LGBT ဖြစ်နေတဲ့အခါကျတော့ဟိုခက်ခက်ခဲခဲနဲ့ဟိုဖြတ်ကျော်ရတဲ့တချို့အပိုင်းတွေရှိရပေါ့နော် ။ဒါကျွန်တော်ရဲ့ကောင်လေးကျွန်တော်ကလိင်တူစီသူတွေဖြစ်တယ်။ LGBT တရားဖြစ်တယ်။ကျွန်တော်ကကျွန်တော်ဖြစ်တယ်မို့ကျွန်တော်တံမိုးထားတယ်။အဲ့တော့ကျွန်တော်ကိုလက်ခံနိုင်တဲ့သူမှသာကျွန်တော်နဲ့ဆက်နေပါ။လက်မခံနိုင်ဘူးဆိုလို့ရှိရင်ရပါတယ်။ကျွန်တော် AAC ခွာပေးပါမယ်ပေါ့နော်။အဲ့လိုပြပြပြပဲနေဖြစ်တယ် ။ကျွန်တော်တို့ဟို Greeny မှာဆောက်ရောက်ခရရဆိုကျွန်တော် Extra ခဏနာကြုံရတယ်ဗောနော်အဲ့မှာအမတ်တရားပါတယ်ဆိုပထမတလုံးချဲပြီးလို့တဲ့အချိန်မှာလင်းရင်ဆိုတာကသူကတစ်ခေါက်ချဲရုံနဲ့သူကမရဘူးသူပက်ပြီးရောချဲတာ哦အဲ့တော့နောက်တစ်ခေါက်ဒုတိယတစ်ခေါက်ပြန်လာမယ်ဆိုတော့တည့်ရတည့်ရအချိန်မှာကျွန်တော်ဘာလို့လဲဆိုတော့ဟိုချွန်းချောင်းလာငါတို့သွားကြမယ်ဘုံကိုကျင်နဲ့သွားကြမယ်ဆိုပြီးဟိုလက်ဆွဲပြီးတော့အဲ့လိုမျိုးလေဟိုဘုံကိုကျင်နဲ့ပြေးဝင်ရတဲ့အချိန်ပေါ့နော်ဆိုတော့အဲ့လိုမျိုးအချိန်ဒီမှာအညမှာဆိုတော့ကျွန်တော်တို့ဟိုပေါင်900ကို6လုံးအကျဲခံရတယ်ပေါ့နော်အဲ့ဒါကဘဝရဲ့ဟိုအမတ်တရားတွေပဲပေါ့
တော်လိုင်းကြီးပြီးသွားတဲ့အခါသူတို့ဖြစ်ချင်တဲ့ဆန္ဒတွေကရောပါရဖြစ်မလဲ
ကျွန်တော်နှစ်ယောက်တွေ့ထားဆိုရင် LGBT short လေးပေါ့ဒါကမြန်မာနိုင်ငံမှာဆိုလို့ရှင်လည်းမရှိသေးဘူးပေါ့နော်ဒါလည်းဟိုအစားအနေပြင်ပြီးစူးစမ်းရမှာပေါ့နော်ဆိုတော့ဘယ်လိုပဲဖြစ်ဖြစ်ကျွန်တော်ဟိုအခက်ခဲတွေကိုဒီ3နှစ်လုံးလဲသူနဲ့ကျွန်တော်နဲ့နှစ်ယောက်အတူတူရင်ဆိုင်ပြီးသွားပြီဆိုတော့ဆက်ပြီးတော့လဲဒါဟိုစူးစမ်းကြမယ်ပေါ့နော်အဲ့တော့စူးစမ်းကြမယ်ဆိုရဲစိတ်မျိုးလေးရောရှိပါတယ်ဒါပေမဲ့အဲ့ဒါတွေအကုန်လုံးတော့ကျွန်တော်တို့အင်ဂျင်နီယာမှဖြစ်မှာပေါ့နော
်ကဲဂျင်စီတို့ရေဒီဘက်တော့တလောက်ပဲနော်နောက်တစ်ဘက်ဒီကြားလို့ရှင်လဲဂျင်စီတွေအတွက်ဂျင်စီရှိနေပါတယ်ဆက်ဆက်စောင့်ကြည့်ကြပါဦးတတ
ဆီယနာရှင်ကိုတွန်းလှန်နေတဲ့ကယင်နီဒေတာကလိန်တူချစ်သူနှစ်ဦးနဲ့ဆက်သွယ်မေးမြန်းထားတဲ့မက်ခင်လေးရဲ့ Generation Z အစီအစဉ်မှာရှင်မကြခင်မှာအစီအစဉ်ဒီအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကတလှည့်ပြောပြပေးပါမယ်ရှင
်လမ်နိုနိုင်ငံရဲ့မြို့တော်ဘေးရုတ်မြို့တောင်ပိုင်းစင်ချေဘုံနေရာတွေကိုအစ္စရေးဘက်ကလေကြောင်းကနေတိုက်ခိုက်မှုတွေလုပ်ခဲ့ပြီးတော့ Hezbollah ပြစ်မှတ်တွေကိုတိုက်ခိုက်တာလို့လည်းအစ္စရေးစစ်တပ်ကပြောပါတယ်အစ္စရေးကိုယီမန်ကအီရန်ကမစ်ဆိုင်းတုံးနဲ့တိုက်ခိုက်မှုတွေအပါအဝင်ဒေတာတွင်ပြစ်ပခတွေကြီးထွားလာတဲ့ကိစ္စကိုကုလသမဂ္ဂလုံခြုံရေးကောင်စီမှဒီကနေ့တွေ့ဆုံဆွေးနွေးဖို့ပြင်ဆင်နေချိန်မှာပဲအခုလိုတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာပါစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေလုံခြုံရေးယူထားတဲ့တကောင်စင်းကောက်ယူတဲ့အဖွဲ့တွေဟာကိုယ်ရေးအချက်လက်ပြည်ရင်းပြည်ပရွှေပြောင်းသွားလာနေသူတွေအကြောင်းပါဝင်မေကွန်ပေါင်း68ခုပါတဲ့စစ်တမ်းတွေနဲ့အတူစစ်ကောင်စီရဲ့တကောင်စင်းကောက်ယူမှုစတင်နေပါပြီ။တကောင်စင်းကိုမနေ့9နာရီကနေညနေ6နာရီတွင်လိုက်လံကောက်ယူမှာဖြစ်ကြောင်းလည်းဒေသခံအာဏာပိုင်တွေကကြေညာထားပါတယ်။ပြည်ရင်းစစ်ဖြစ်နေတဲ့အိမ်နီးချင်းမြန်မာနိုင်ငံဘက်ကမူရစ်စေဝါအမြောက်အများဖမ်းဆီးရမိနှုန်း ပိုများလာတယ်လို့ထိုင်းမူရီစေဝါနှိမ့်နှင်းအဖွဲ့ကပြောပါတယ်မူရီကုန်ကူးသူတွေဟာအိုင်စ်လိုတည်ကြတဲ့မက်သဖက်သမင်းနဲ့ခရစ်စတမတ်ဆေးပြားတွေကိုတောတောင်ထူထပ်တဲ့မြောက်ပိုင်းဒေသမှာဒါမှမဟုတ်မဲခေါင်မြေကျောင်းကနေတဆင့်ထိုင်းနိုင်ငံအတွင်းကိုပို့ဆောင်နေတာလို့မူရီစေဝါထိန်းချုပ်ရေးဘုတ်အဖွဲ့ONCB ဒုတိယအတွင်းမူချုပ်ကပြောပါရယ်အင်အားတောင့်တင်းတဲ့မူရစ်စေးဝါရောင်းဝယ်ဖောက်ကားတဲ့အဖွဲ့တွေဟာဒေသခံလက်နက်ကိုင်အဖွဲ့တွေနဲ့ပူးပေါင်းပြီးတော့မြန်မာနိုင်ငံရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တွေမှာမူရစ်စေးဝါတွေကိုတွေ့ဓာတ်ခွဲခံဆောက်လုပ်ထားကြတာလည်းဖြစ်ပါရယ်ရှင
်ဗုဒ္ဓဘုညာရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လီကပြောပြပေးခဲ့တာဖြစ်ပါရယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရမှုကအလိမ်မာဖြစ်ပါရယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့စိုက်တာဟောက်ဒန်နဲ့ရော့ဒ်မက်ကလိန်းဖြစ်ပါတယ်ကျမကစုမွန်ပါဒီညအစီအစဉ်မူဖြင့်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA American အသံရဲ့မြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ် VOA ရဲ့သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုယ်ကျန်းမာဘေးပရာဝေးကွာလို့လိုရာဆန္ဒတွေပြည့်ကြပါသည်ရှင်
This program has come to you.